Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော့ရှင်များရှင် VOA American အတန်းရဲ့2018ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ24 48 51တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမများသတင်းအောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်မင်္ဂလာပါရှင်ကျမကခင်ဗျတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကျော်အောင်နဲ့တူကြီးညာပေးပါပါအမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလင်းငယ်တွေကိုအဝေးမှာရွှေ့ပြီးထားရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဟာကမ္ဘာဖလားဘောလုံးပွဲကိုအသုံးချပြီးသူ့ရဲ့လူ့ခွင့်ရေးထိုးပေါက်မှုတွေကိုဖုံးကွယ်နေတဲ့အတွက် FIFA ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်နေနဲ့ဒီလိုဒါကိုပြောင်းလဲအောင်လုပ်ဖို့လို့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားရမှာပါမှမြတ်ဆန်အောင်
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနောက်ဆင်းရမယ့်သတင်းလှော်ရီမှာတော့ဂျနီဗာအခြေစိုက်အဖွဲ့ဝင်48နိုင်ငံပါလူ့ခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မဲ့အကြောင်းအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ
် Human Rights Council is a core defender of human rights. Force to that. The Human Rights Council has become an exercise in shameless hypocrisy. Many of the world's worst human rights.
အပြည့်အစုံကိုသတင်းတွေပြီးမှနောက်ဆင်ရပါမယ်။ဒီသတင်းနဲ့အတူကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့များဒုက္ခသည်များနေ့အတွက်ထုတ်ပြန်တဲ့အစီရင်ခံစာကြောင်း NDI ဥက္ကဋ္ဌအဖြစ်မကြာခင်ကရွေးချယ်ခံရတဲ့မြန်မာနိုင်ငံဆရာအမေရိကန်သံတမန်ကြီးဟောင်း Derek Mitchell ကိုဆက်သွယ်မေးမြန်းချက်စတဲ့စိတ်ဝင်စားဖွယ်သတင်းလာတွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့မနေ့ဖြစ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်အောင်လင်တို့ကကြေညာပေးကြပါအောင်ရှင်။
အမေရိကန်နိုင်ငံထဲမှာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလင်းငယ်တွေကိုအဝေးမှာရွှေ့ထားရမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အင်္ဂါနေ့ဝါရှင်တန် DC ကအငြင်းစားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်မင်းကွန်းမှာပြောကြားခဲ့တာဖြစ်ပါတယ်။မက္ကဆီကိုနဲ့နယ်စပ်ချင်းထိစပ်နေတဲ့အမေရိကန်တောင်ပိုင်းကနေနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေရဲ့ကလင်းငယ်တွေကိုသူတို့ရဲ့မိဘတွေတခြားအရွယ်ရောက်ပြီးသားအတူလာသူတွေနဲ့ခွဲပြီးတီးခြားထားတဲ့ထရမ့်အစိုးရအဖွဲ့ရဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်မှုတွေတိုးလာတာကိုသမ္မတကဆက်ပြီးခုခံပြောဆိုနေတာဖြစ်ပါတယ်။သမ္မတထရမ့်ကဒီအချိန်လေးကိုရင်ဆိုင်ဖို့ရာရွေးစရာလမ်းနှစ်လမ်းပဲရှိပြီးဒါကတော့နေဆက်ဒေတာကိုလုံးဝဖွင့်ပေးလိုက်ဖို့ဒါမှမဟုတ်ရာဇဝတ်မှုဆန်ရကိုအရေးယူဖို့ပဲဖြစ်တယ်လို့ပြောပါတယ်။ဒီထဲမှာတတိယလမ်းအနေနဲ့မိသားစုတွေကိုတစုလုံးပြန်ပြီးပို့ရမယ်လမ်းကိုရွေးချယ်ခွင့်လက်တော်ကနေသူ့ကိုပေးစီခြင်းပါတယ်လို့လည်းသမ္မတကပြောပါတယ်။ကျွန်တော်တို့မှာနေဆက်လုံခြုံရေးဆိုတာမရှိပါဘူးလို့သမ္မတထရမ့်ကပြောကြားလိုက်ပြီးအခုခါမှာအမျိုးသမီးနဲ့ကလင်းငယ်တွေခိုးသွင်းမှုဟာတမိုင်းမှာအဆိုးဆုံးအနေထားကိုရောက်လာတယ်လို့လည်းပြောပါတယ်။သမ္မတထရမ့်ကသတင်းမီဒီယာတွေကိုလည်းမကျေမနပ်နဲ့ဝေဖန်ခဲ့ပါတယ်။သတင်းမီဒီယာတွေဟာသူတို့သတင်းတွေကနေတဆင့်လူမှောင်ခိုးခိုးသွင်းသူတွေကိုအားပေးအားမြောက်လုပ်နေတယ်လို့လည်းဆွဆွဲခဲ့ပါတယ်။ဒီလူမှောင်ခိုးသမားတွေဟာတရားရေးဟာကွက်တွေပေါ်မှာအမျက်ထောက်နေပါတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်။
ကလသမကလူခွေကောင်စီကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်တယ်လို့ကြေညာခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရရှိရဲ့ပြောဆိုချက်အရသိရပါတယ်ဒီလိုနှုတ်ထွက်တဲ့ဆုံးဖြတ်ချက်ကိုကလသမကဆိုင်ရာအမေရိကန်သံမတ်နီကီဟီလီကမေတုံးကပဲနိုင်ငံသားဝန်ကြီးဌာနမှာကြေညာခဲ့တာပါကလသမကလူခွေကောင်စီဟာလူခွေချိုးဖောက်တဲ့နိုင်ငံတွေကိုကာကွယ်ပေးနေကြတာအချိန်တော်တော်ကြာနေပြီးတော့နိုင်ငံရေးပလိုက်မှုတွေလည်းရှိနေခဲ့တယ်လို့သူကဆိုပါတယ်ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကလသမကဆိုင်ရာအစ္စရေးသံမတ်ဒန်နီဒန်နွန်ကကြိုဆိုလိုက်ပြီးတော့အမေရိကန်ပြည်ထောင်စုဟာအမှန်တရားနဲ့တရားမျှတမှုအတွက်ဆောင်ရွက်လိုတယ်ဆိုတာကိုတက်တည်တက်လိုက်တာပဲလို့ပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့သမ္မတနီကီဟေလီတို့ရဲ့ဥဆောင်မှုတွေကိုလည်းသူကျေးဇူးတင်တဲ့အကြောင်းအစ္စရေးသမ္မတကပြောပါတယ်။အစ္စရေးပါဝင်လူခွင့်ရေးချင်းနေဆိုရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေအကျဉ်းချင်းရှိလာခဲ့ပြီးတဲ့နောက်ပိုင်း58နိုင်ငံပါဝင်တဲ့ကလသမဂ္ဂလူခွင့်ရေးကောင်စီတွေကနေပြီးတော့အမေရိကန်နှုတ်ထွက်ကောင်းနှုတ်ထွက်မယ်လို့ပြီးခဲ့တဲ့နှစ်တုန်းကချင်းချောက်ပြောဆိုထားခဲ့တာရှိပါတယ်အမေရိကန်ပြည်ထောင်စုတွေကိုတရားမဝင်ဝင်ရောက်လာခဲ့ကြသူတွေကမိသားစုဝင်တွေကိုမိဘတွေနဲ့သားသမီးတွေတီးခြားစီခွဲထားမှုတဲ့မူဝါဒနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အကြီးအကဲဇာယီအယ်ဟူဆိန်ကတင်းနာနေတုန်းကအမေရိကန်ကိုအပြစ်တင်ရှုံချခဲ့ပါတယ်ဒီအကြောင်းပြည်ဆောင်ကိုဒေါ်လာတန်ကကြားခဲ့မှာတင်ဆက်ပေးအောင်ပါ
အမေရိကန်နိုင်ငံကိုတင်ပို့တဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအမျိုးအစားတိုးပြီးတွင်းကုန်ခွန်တွေကိုကောက်မယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ထင်ချောက်မှုကအလွန်အမင်းဖိအားပေးမှုအချက်ကင်မှုဖြစ်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပြီးဒါကိုလက်တုံ့ပြန်ပြီးဆောင်ရွက်မယ်လို့လည်းထင်ချောက်လိုက်ပါတယ်။အမေရိကန်နည်းပညာနဲ့ညာနာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်ပြီးတရုတ်ဘက်ကလုပ်ရတွေပြောင်းဖို့အတွက်ငြင်းဆန်းနေမှာဆိုရင်တရုတ်တွင်းကုန်နောက်ထပ်ဒေါ်လာဘီလျံ200ဘူးအပေါ်မှာတွင်းကုန်ခွန်တွေကိုချမှတ်မယ်လို့သမ္မတထရန့်ပြောကြားခဲ့တာကိုတရုတ်အစိုးရကအင်ကာနေ့မှာပဲတုံ့ပြန်ပြောကြားလိုက်ပါဖြစ်ပါတယ်။တွင်းကုန်ခွန်100ရာခိုင်နှုန်းကောက်ခံတဲ့နောက်ထပ်ဒေါ်လာ200ဘီလျံဘူတန်ဘူးရှိတဲ့တရုတ်ပစ္စည်းတွေစည်ရင်းကိုထုတ်ပြန်ဖို့အတွက်သမ္မတကကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်စာကိုညွှန်ကြားထားတာဖြစ်ပါတယ
်။ပြီးခဲ့တဲ့နှစ်တွင်ကမ္ဘာတစ်ဝှမ်းမှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေအကြမ်းဖက်မှုတွေနဲ့တပ်ဖြတ်မှုတွေကြောင့်လူဦးရေ 68.5% သန်းဟာအိုးအိမ်တွေဆုံးခွာထွက်ပြေးနေကြရတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောလိုက်ပါတယ်။ UNHCR မဟာမင်းကြီးဖီလီပိုဂရန်ဒီက2019ခုနှစ်အတွက်အခုနောက်ဆုံးရရှိထားတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရသူလူအရေအတွက်ကိုမနေ့တုန်းကပဲဂျနီဗာမှာသတင်းတောက်တွေကိုပြောခဲ့တာပါလူဦးရေ16တန်းကျော်ကပြီးခဲ့တဲ့နှစ်တွင်နေရာရွှေ့ပြောင်းမှုအသစ်တွေဖြစ်ခဲ့တယ်လို့ဆိုပါတယ်ကမ္ဘာဒုက္ခသည်တွေရဲ့85ရာခိုင်နှုန်းဟာဆင်းရဲတဲ့နိုင်ငံတွေဒါမှမဟုတ်အလဲလက်တန်းဆင့်ဝင်ငွေရှိတဲ့နိုင်ငံတွေကဖြစ်တယ်လို့ UNHCR အဖွဲ့ကပြောဆိုထားပါတယ
်ဒီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီဝေအမေရိကန်တန်ကမနက်ခင်းတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းစကရက်နာဘူဂနာဟာကသူ့အနေနဲ့မြန်မာနိုင်ငံတွင်ကနိုင်ငံတကာအာရုံစိုက်နေတဲ့ရခိုင်ပြည်နယ်ရေးအပါဝင်စစ်ဖြစ်ပွားနေစေကချင်ရှမ်းနဲ့နိုင်ငံရေးစိန်ခေါ်မှုအချက်အသေးတွေဒါနောက်ပြီးတော့လူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကနေပေါင်းကူးတရားအတွင်းနဲ့ညှိနှိုင်းဖြေရှင်းမှာဖြစ်တယ်လို့အင်ကာနေ့မှာပဲပြောကြားလိုက်ပါတယ်။ဒါအပြင်နေပြည်တော်မှာအခြေစိုက်ရုံကန်ဖွင့်ပြီးတော့မြန်မာရေးကိုထဲထဲဝင်ဝင်အနီးကပ်လေးလာဆောင်ရွက်သွားမယ်လို့လည်းမြန်မာနိုင်ငံရဲ့အကြက်ခတ်ပုဂ္ဂိုလ်တချို့နဲ့တီးတန့်တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဖြစ်ဧပြီလနှောင်းပိုင်းမှာစတင်တာဝန်ပြည့်တာခံခဲ့ရတဲ့ Miss ဘုကနာဟာဂျုံလ7ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပြီးဂျုံလ13ရက်နေ့ကတော့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်ထံဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒါ့အပြင်တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နှိုင်းနဲ့လည်းဂျုံလ15ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။တနင်္ဂနွေနဲ့တနင်္လာနေ့တွေမှာတော့ Miss ဘုကနာဟာရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်။သူဟာမြန်မာနိုင်ငံခီးစဉ်ပြီးဆုံးလာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခီးဆက်มาဖြစ်ပါတယ်။
မုတ်ပင်နယ်တွင်ရေမိုးကြီးရေရှမ်းမှုတွေကြောင့်လူ9400ထက်မနည်းအိုးအိမ်ဆုံးခွာခဲ့ကြရတယ်လို့မြန်မာအစိုးရပြည်ချိုင်းဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တရုတ်ဆင်ဟွာသတင်းမှာမနေ့တုန်းကဖော်ပြထားပါတယ်မော်လမြိုင်မှုတုံချိန်မရောတံပြူစရက်ရေးနဲ့ပေါင်မြို့တွေမှာရေဘေးတင်နေတာပါစာတင်ကြောင်းတွေဖျားစီတွေပထိုးတွေနဲ့လူနေအိမ်ကြီးအမြောက်များထိခိုက်ပျက်စီးခဲ့ရပြီးတော့အဲ့ဒီရေဘေးကြောင့်ကြက်ငွေ644တန်းလောက်ပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်ဒီထိုင်းဘက်ခြမ်းကမေလဒုက္ခသည်စခန်းမှာလည်းဇွန်လ18ရက်နေ့တုန်းကတောင်ကျရေတွေကြောင့်ဒုက္ခသည်အင်ဂျီ100ကျော်ရေမြုပ်ပျက်စီးခဲ့ရပါတယ်။မော်လမြိုင်နယ်ဒီမွန်ပြည်နယ်အတွင်းကရေကြီးတဲ့အဖြစ်ဖြစ်ဟာနှစ်ပေါင်း40အတွင်းမှာအဆိုးအဝါဆုံးကြုံရတဲ့အခြေအနေတွေဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ကပြောပြပေးကြတာပါ။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဂျနီဗာခြေဆိုင်အဖွဲ့ဝင်48နိုင်ငံပါလူ့ခွင့်ရေးကောင်စီကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မဲ့အကြောင်းအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကကြေညာလိုက်ပါတယ်။အခုလိုနှုတ်ထွက်ရတာဟာအစ္စရေးအပေါ်လူ့ခွင့်ရေးကောင်စီမှာမကြာခဏဝေဖန်မှုတွေလုပ်ခဲ့ကြတယ်လို့အဖွဲ့ဝင်နိုင်ငံတွေမှလည်းလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေပါဝင်နေတဲ့အတွက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟာလီကပြောပါတယ်။အကြောင်းအဆိုကိုဒေါ်လှလှတန်းကတင်ပြပေးပါမယ်။
2006ခုကစတင်ဖွဲ့စည်းခဲ့တဲ့ဂျနီဗာခြေဆိုင်လူ့ခွင့်ရေးကောင်စီမှာ မေရိကန်ပြည်ထောင်စုကတနည်းကြောကြားမကျေနပ်ချက်တွေသတိပေးချက်တွေပြုလုပ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးနီကီဟေလီတို့အင်္ဂါနေ့ကပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ကြတာဖြစ်ပါတယ်ဖွဲ့ဝင်48နိုင်ငံပါတဲ့လူ့ခွင့်ရေးကောင်စီဟာကြောင်တူတော်ဆံပြီးအစ္စရေးအပေါ်ခွဲခြားဆက်ဆံမှုပြတ်တာခဲ့တယ်လို့ဝင်ကြီးပွန်ပီယိုကပြောခဲ့ပါတယ
်လူ့ခွင့်ရေးကောင်စီဟာလူ့ခွင့်ရေးကိုကာကွယ်စောင့်ရှောက်ရမှာတိတ်ကိုအားနေပါတယ်ပိုဆိုတာကလူ့ခွင့်ရေးကောင်စီဟာကြောင်တူတော်ဆံပြီးတော့ကမ္ဘာမှာအဆိုးဆုံးလူ့ခွင့်ရေးချိုးဖောက်မှုတွေကိုဥပိ္ပခါပြုနေတာတွေ့ရတယ်လို့ကောင်စီထဲမှာလည်းကမ္ဘာပေါ်ကလူ့ခွင့်ရေးချိုးဖောက်မှုအများဆုံးနိုင်ငံတွေအဖွဲ့ဝင်အဖြစ်ပါဝင်နေတာကိုတွေ့ရပါတယ်လူ့ခွင့်ရေးကောင်စီကအကာအကွယ်မပေးတဲ့အပြင်လူ့ခွင့်ရေးချိုးဖောက်မှုတွေကိုဖုံးကွယ်ပေးနေတဲ့အတွက်ကြောင့်မလို့အပြောင်းလဲတွေပေါ်ဆောင်တဲ့နေရာမှာအခန့်အတားဖြစ်စေပါတယ
်ဒါအပြင်လူ့ခွင့်ရေးကောင်စီမှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတချို့ဟာလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေဖြစ်ပြီးအစ္စရေးနိုင်ငံအပေါ်လည်းတစ်ဖက်တကျဆက်ဆံခဲ့တယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ
် A mere look around the world today demonstrates that the council has failed in its stated objective.
ဒီနေ့ကဘာကြီးရဲ့ခြေနေတွေကိုကြည့်ချင်းအဖြစ်လူ့ခွင့်ရေးကောင်စီရဲ့လှုပ်ဆောင်ချက်ဟာမအောင်မြင်ဘူးဆိုတာကိုတွေ့ရပါမယ်။ကောင်စီအဖွဲ့ဝင်တွေမှာအာဏာရှင်အစိုးရတွေလူ့ခွင့်ရေးချိုးဖောက်ဆုံးနိုင်ငံတွေဖြစ်တဲ့တရုတ်၊ကျူဘား၊ဗင်နီဇွဲလားစသဖြင့်ပါဝင်နေပါတယ်။လှုပ်ဆောင်ချက်တွေကလည်းမမျှတပါဘူး။နိုင်ငံတွေအချင်းချင်းကြမှာပူးပေါင်းကြံစီပြီးတော့ထိခိုက်အောင်လှုပ်ဆောင်တာတွေတွေ့ရပါတယ်။အတိအကျမှတ်တမ်းတွေအရလည်းအစ္စရေးပေါ်မှာခွဲခြားဆက်ဆံတာကိုတွေ့ရပါတယ်။လူ့ခွင့်ရေးကောင်စီဖွဲ့စည်းခြင်းကစပြီးတော့ကောင်စီနေနဲ့အစ္စရေးကိုဖြစ်တင်ရှုံချတဲ့ဆုံးဖြတ်ချက်တွေချမှတ်တာဟာကျန်တဲ့ကမ္ဘာနိုင်ငံအလုံးပေါင်းအပေါ်မှာချမှတ်တာထက်ပိုပြီးတော့များနေတာကိုတွေ့ရပါတယ်
။ခုနသမ္မတဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကလည်းအဲ့ဒီပူးတွဲသတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးကောင်စီကနေအမေရိကန်နှုတ်ထွက်ရခြင်းအကြောင်းရင်းနှစ်ယောက်ကိုရှင်းပြခဲ့ပါတယ်
။ Many of these countries argue that the United States should stay on the human rights.
မှတ်ကတော့ဖွဲ့ဝင်နိုင်ငံတွေအနေနဲ့မလွတ်လပ်တဲ့နိုင်ငံတွေပါဝင်နေပါတယ်။သူတို့ကကောင်စီကိုထိရောက်စွာမလုပ်ဆောင်စေချင်ပါဘူး။တိခါရှိတဲ့လေးစားရတဲ့ကောင်စီဟာဒီနိုင်ငံတွေအတွက်အန္တရာယ်ရှိတာဖြစ်ပါလေ။ဒါကြောင့်ဒီလိုမျိုးလေးစားထိရောက်တဲ့ကောင်စီမျိုးမဖြစ်ရလေအောင်သူတို့ကခံတားခဲ့ကြတာပါလို့နီကီဟေလီကပြောသွားတာဖြစ်ပါလေ။ဒါအပြင်ကောင်စီအဖွဲ့ဝင်တွေကိုကြည့်ရင်ရုရှားတရုတ်ကျူဘာနဲ့ဗင်နီဇွဲလားတို့ဟာလူ့ခွင့်ရေးကောင်စီပြုပြင်ပြောင်းလဲဖို့အမေရိကန်ရဲ့ကြိုးပမ်းမှုကိုပြီးခဲ့တဲ့တစ်နှစ်ပတ်လုံးနှောက်ရှေဟန်တာခဲ့ကြတာဖြစ်တယ်လို့လည်းသမ္မတကြီးဟေလီကရှင်းပြခဲ့ပါတယ်။ဒုတိယနှုတ်ထွက်ရခြင်းအကြောင်းကပိုပြီးစိတ်ပျက်စရာကောင်းတယ်လို့လည်းသမ္မတကြီးကပြောပါတယ်
။ There are several countries on the Human Rights Council who do share our values. Many of them strongly
လူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ဟာကျမတို့နဲ့ဆန်တန်ဘိုးတွေတူကြတာတွေ့ရပါတယ်။အများစုကကျမတို့ကောင်စီမှာဆက်နေကြဖို့တိုက်တွန်းခဲ့ကြပါတယ်။ကောင်စီမှာအနိုင်ကျင့်ခံကြရတာတွေအတွက်သူတို့ကမျက်နှာပူခဲ့ကြပါတယ်။ကျူဘား၊ဗင်နီဇွဲလား၊ကွန်ဂိုအစရှိတဲ့ကောင်စီမှာပါဝင်တဲ့နိုင်ငံတွေရဲ့ကြောင်တူတော်ဆံမှုတွေကိုသူတို့ကအမေရိကန်မြင်တယ်လို့ပဲထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်။ဒါပေမဲ့လို့လေကျမတို့နဲ့ဆန္ဒချက်တွေတူတဲ့ဒီနိုင်ငံတွေဟာလက်ရှိကောင်စီမှာဖြစ်နေတဲ့အခြေအနေတွေကိုစင်ခေါ်ဖို့တတိမရှိခဲ့ကြပါဘူးလို့နီကီဟေဒီကပြောသွားတာဖြစ်ပါလေ။ဒါကြောင့်လေအမေရိကန်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာလို့သူကပြောပါလေ
။ Many of these countries argue that the United States should stay on the Human Rights Council because American
ဒီကောင်စီအဖွဲ့ဝင်အများပြားကအမေရိကန်ကိုလူ့ခွင့်ကောင်စီမှာဆက်နေဖို့ပြောပါလေ။ကောင်စီမှာအမေရိကန်ပါဝင်ခြင်းအဖြစ်ဂုဏ်သိက္ခာရှိလို့ဖြစ်တယ်လို့ယူဆကြပါလေ။အဲ့ဒီအချက်ကကကျမတို့ကောင်စီကနေနှုတ်ထွက်ရတဲ့အဓိကအချက်ပါပဲလူ့ခွင့်ရေးကောင်စီကလူ့ခွင့်ရေးကိုလေးစားလိုက်နာတဲ့နိုင်ငံတွေကိုတိုက်ခိုက်ပြီးလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေကိုကာကွယ်နေမယ်ဆိုရင်အမေရိကန်ပြည်ထောင်စုကဒီလိုအဖွဲ့အစည်းကိုဘယ်လိုမှထောက်ခံမှုမပြနိုင်ပါဘူးလို့တမာကြီးဟေလီကပြောသွားတာဖြစ်ပါတယ်လူ့ခွင့်ရေးကောင်စီကနေအမေရိကန်ကခုလိုနှုတ်ထွက်တာဟာခုတစ်ချိန်မှလည်းမဟုတ်ပါဘူးသမရဟောင်းဂျော့ဂျ်ဘူဘုရှ်ကထက်ကလည်းလူ့ခွင့်ရေးကောင်စီကို၃နှစ်ကြာဝိုင်းကျင်ခဲ့ပြီးတဲ့နောက်သမရဘရက်အိုဘားမားလက်ထက်ကျမှသာပြန်လဲကောင်စီအဖွဲ့ဝင်ဖြစ်လာခဲ့တာဖြစ်ပါလိမ့်ရှင်
ဒေါ်လှလတမ်းပါရှင်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ စစ်ပွဲတွေဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကြောင့်2019ခုနှစ်အတွင်းအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်ပေါင်းက66တန်းခွဲရှိလာတာမို့ဒါဟာအများဆုံးစံချိန်တင်သွားခဲ့တယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဇွန်လ20ရက်နေ့မှာကြေညာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ကအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရိုဟင်ဂျာဒုက္ခတွေကခုနှစ်သိန်းလောက်ရှိပြီးပြည်တွင်းအိုးအိမ်ရွှေ့ပြောင်းနေထိုင်ရသူပေါင်းကကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမှာတသိန်းလောက်ရှိနေပါတယ်။ဒီအကြောင်းပြေဆုံးကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
2019ခုနှစ်အတွင်းကမ္ဘာတစ်လွှာအိုးအိမ်ရွှေ့ပြောင်းမှုဆိုင်ရာ UNHCR ရဲ့အစီရင်ခံစာဖြစ်တဲ့ Global Trends Report on Forced Displacement 2017 တဲ့မှာဒုက္ခသည်အရေးအတွက်ကမနစ်က 68 တန်းခွဲနဲ့အများဆုံးစံချိန်တင်ခဲ့တယ်လို့ဖော်ပြထားတာမို့ဒါဟာ 2019ခုနှစ်ကထက်3တန်းကျော်ပိုပြီးများလာတာဖြစ်ပါတယ်။တစ်နှစ်အတွင်းဒုက္ခသည်အရေးအတွက်တိုးလာမှုအများဆုံးဖြစ်လာရတာဟာမြန်မာနိုင်ငံကထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ပြင်တောင်ဆူဒန်နဲ့ကွန်ဂိုနိုင်ငံတွေမှာတိုက်ပွဲတွေတိုးလာတာနဲ့ Venezuela နိုင်ငံမှာအခြေအနေတွေဖျော်ဖြေဖြစ်ခဲ့တာကြောင့်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လွှာကဒုက္ခသည်အားလုံးရဲ့85%ရာခိုင်နှုန်းဟာအများဖြင့်ဆင်းရဲနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်ပြီးသူတို့အစိုးရတွေကိုယ်တိုင်ကရုန်းကန်နေရတဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။
It should be an element dispelling the perception, the notion
that is so prevailing in many countries that the refugee crisis is singular. နောက်ဆင်းရဲတဲ့နိုင်ငံတွေကိုပြောင်းရွှေ့တာဒါမှမဟုတ်သူတို့နိုင်ငံတွေထဲမှာပဲပြောင်းရွှေ့နေတာတွေရှိနေပြီးတော့တဟာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရတဲ့အနေထားပါဒုက္ခသည်တိုးလာမှုက68%ဖြစ်နေတယ်လို့မနစ်ကအိုးအိမ်ပြောင်းရွှေ့ရတဲ့ဒုက္ခသည် 68%ခွဲထဲမှာပြည်တွင်းအိုးအိမ်ပြောင်းရွှေ့ရသူက 340လောက်ရှိနေတယ်လို့UNHCR ကပြောပါတယ်ဒါဟာလွန်ခဲ့တဲ့10နှစ်ကတည်းကရာနှုန်း90%ပိုများနေတာဖြစ်ပြီး
ကမ္ဘာဒုက္ခသည်အားလုံးရဲ့3ပုံ2ပုံကျော်ဟာမြန်မာနိုင်ငံအပါအဝင်နိုင်ငံ9နိုင်ငံကနေလာရောက်တာလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအစီရင်ခံစာတင်သွင်းသူ UNHCR Director Ninette Kelly ကပြောပါတယ်
Refugee origins, countries that producing the most refugees in the world today,
အများဆုံးထွက်ပြေးတဲ့နိုင်ငံက၅နိုင်ငံရှိပါတယ်။အဲဒါတွေကတော့ Syria, Afghanistan, တောင် Sudan,
မြန်မာနဲ့ဆိုမာလီယာနိုင်ငံတွေဖြစ်ပါတယ်။2019ခုနှစ်မှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေ Bangladesh ဖြတ်ပြေးခိုလုံတဲ့ Rohingya ဒုက္ခသည်က 635,500 ရှိနေတယ်လို့ UNHCR ရဲ့2019အစီရင်ခံစာမှာဖော်ပြထားပါတယ်။အများစုဟာကောက်ဆက်ပြည်ကဒုက္ခသည်စခန်းတွေမှာနေကြပါတယ်။သူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်တဲ့ဒီဒုက္ခသည်တွေဟာနိုင်ငံမဲ့ဖြစ်နေတယ်လို့ခုကိုးရမယ်ဒုက္ခသည်တွေဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ကာကွယ်စောင့်ရှောက်မှုကိုအဓိကလိုအပ်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရင်းနဲ့ပတ်သက်ပ Stephen Duterte ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ Repatriation of refugees needs to be voluntary and needs to be safe.
ဒုက္ခသည်တွေနေရရင်ကိုကိုယ်သဘောနဲ့ကိုယ်လုံခြုံစိတ်ချစွာဂုဏ်သိက္ခာရှိရှိပြန်နိုင်မှုလိုအပ်ပါတယ်။အခုလက်ရှိရခိုင်ပြည်နယ်ရဲ့အခြေအနေကဒီလိုအခြေအနေလို့ကျွန်တော်တို့မယုံကြည်ပါဘူး။ဒါပေမဲ့တနေ့မှာတော့ဒုက္ခသည်တွေသူတို့နေရကိုသူတို့ပြန်ချင်တယ်ဆိုရင်သူတို့သဘောပါလို့ပြောသွားတာပါ။မြန်မာနိုင်ငံကနေထွက်ခွာတဲ့ဒုက္ခသည်ဟာ2018ခုနှစ်ဒုတိယနှစ်ဝက်လောက်မှာတဟုန်တိုးများလာတာဖြစ်ပြီးဒုက္ခသည်အုပ်စုတွေထဲမှာစရုပ်ထမြောက်အများဆုံးအုပ်စုဖြစ်တယ်လို့အစိုးရခန်းစာမှာရေးပါတယ်။ဒီဒုက္ခသည်တွေတဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတာဖြစ်ပြီးထိုင်းနိုင်ငံမှာမြန်မာဒုက္ခသည်တသိန်းလောက်ရှိနေတယ်လို့မလေးရှားမှာ 98,000 နဲ့အိန္ဒိယမှာ 18,100 ကျော်ရှိနေပါတယ်။မြန်မာနိုင်ငံတွင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်2011ခုနှစ်ကစပြီးအခုထိပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူကတသိန်းလောက်ရှိနေပါတယ်။အများစုဟာကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေတဲကတောတောင်တွေထဲမှာတောင်တင်နေကြတာဖြစ်ပါလေ
။ဒေါက်ခင်မျိုးတက်ပါရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေကိုထုတ်လွှင့်ပေးနေပါဗျ။ အခုဆက်ပြီးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ဒီမိုကရေစီစောင့်ဝင်တွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီအတွေးအမြင်တွေကျေပြန့်လာအောင် NDI အဖွဲ့အစည်းနဲ့အများကြီးကူညီပေးနိုင်မယ်လို့ယုံကြည်ကြောင်း NDI ဥက္ကဋ္ဌအဖြစ်မကြခင်ကမှရွေးချယ်ခံထားရတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်း Derek Mitchell ကပြောကြားလိုက်ပါတယ်။ကမ္ဘာတစ်ဝန်းကဒီမိုကရေစီစောင့်ဝင်တွေပိုပြီးခိုင်မာထည့်ရောက်အောင်ဆောင်ရွက်နေတဲ့NDI အဖွဲ့အစည်းနဲ့မြမရေးနဲ့ပတ်သက်လို့ဆက်လုပ်ပေးစရာတွေရှိနေမှာဖြစ်တယ်လို့ VOA နဲ့တီးတက်မင်းမြန်ကမှသူကပြောကြားခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုဆက်သွယ်မင်းမြန်ထားတဲ့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်
။ American ခြေဆိုင် National Democratic Institute NDI ရဲ့ဥက္ကဋ္ဌတာဝန်ယူဖို့မြန်မာနိုင်ငံဆိုင်ရာ American တာအမတ်ကြီးဟောင်း Derek Mitchell ကို NDI ပုတ်အဖွဲ့ကရွေးချယ်ခဲ့ပါတယ်။တာအမတ်ကြီး Mitchell အနေနဲ့အနိုင်မဲ့အထောက်ဆောင်ရွက်မှုတွေရှင်းလင်းတဲ့အမြင်တွေနဲ့ NDI အဖွဲ့ကြီးကိုနောက်နှစ်ပေါင်းများစွာဦးဆောင်သွားနိုင်လိမ့်မယ်လို့သူရောဥက္ကဋ္ဌရာထူးကနေအနားယူရောမဲ့ Kenneth Wallace ကပါအခိုင်အမာယုံကြည်တယ်လို့ American နိုင်ငံသားရေးဝန်ကြီးဟောင်းဖြစ်တဲ့ NDI အဖွဲ့သဘာဝတိ Madeleine Albright ကအကြေညာချက်ထဲမှာပြောကြားထားပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်မှုကနေဦးသိန်းစိန်အစိုးရအပြောင်းအလဲဖြစ်ပြီး American အစိုးရကတာအမတ်အဆင့်ပြန်လည်ထားရှိဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်Derek Mitchell ဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်တာအမတ်ကြီးတာဝန်ကိုယူခဲ့ရပါတယ်။2012ခုနှစ်ကနေ2016ခုနှစ်အထိတာအမတ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာအစိုးရနဲ့ပုံမှန်ဆက်ဆံရေးပြန်လည်ထားရှိခဲ့တဲ့အိုဘားမားအစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုအကောင့်ထည့်ဖော်တဲ့နေရာမှာတာအမတ်ကြီး Mitchell ဟာအဓိကကျသူတစ်ဦးဖြစ်ခဲ့ပါတယ်။သူအနေနဲ့ NDI ရဲ့ယူရချက်အတိုင်းကမ္ဘာတစ်ဝန်းဒီမိုကရေစီစနစ်ခိုင်မာအောင်ကြိုးပမ်းသွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအပြောင်းအလဲအတွက်ကိုလည်းအာရုံစိုက်ဖို့ကြိုးစားမယ်လို့ VOA မြန်မာပိုင်းနဲ့တီးတက်မင်းမြန်ကမှ NDI ဥက္ကဋ္ဌအဖြစ် Derek Mitchell ကပြောကြားခဲ့ပါတယ်
။ And you know when it comes to Burma Myanmar it's you know there's an election coming up
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။ဒီမိုကရေစီအပြောင်းအလဲတွေကလည်းလုံနေစေရှိသေးတဲ့အတွက်ကျွန်တော်အနေနဲ့မြမအရေးကိုဆက်လုပ်ဖို့အကြောင်းရင်းတွေကတော့ရှိနေမှာပါ။ဒါပေမဲ့ကျွန်တော်မှာတက္ကသိုလ်လုံးနဲ့ဆိုင်တဲ့အဓိကတာဝန်တွေကိုယူသွားရမှာဖြစ်ပါတယ်
။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးတာဝန်ကို၄နှစ်ထမ်းဆောင်ခဲ့ပြီးတော့အပြောင်းအလဲတချို့ကိုလည်းကိုယ်တိုင်မြင်ခဲ့ရသူတယောက်အနေနဲ့လက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေရပ်တန့်နေတယ်လို့သုံးသပ်နိုင်သလားလို့မေးတဲ့အခါမှာတော့
Well you know these things don't go at a steady pace sometimes it's very difficult democracy is not easy
အပြောင်းအလဲတွေကတခါတလေကြာလို့ရှိရင်ပုံမှန်နှုံးနဲ့တွားနေတာမျိုးမဟုတ်ပါဘူးတိတ်ခက်ခဲပါတယ်ဒီမိုကရေစီဆိုတာမလွယ်ပါဘူးစိတ်ဓာတ်အမြင်သစ်တွေလိုအပ်ပါတယ်လူမှုဝန်းကျင်ထဲမှာယုံကြည်မှုရှိဖို့လိုအပ်ပါတယ်ငြိမ်းချမ်းမှုလိုအပ်တယ်ခေါင်းဆောင်မှုပိုင်းခိုင်မာဖို့လိုသလိုအောက်ခြေကလည်းလုံပိုင်ခွင့်ရှိဖို့အရေးကြီးပါတယ်လောကမြန်မာနိုင်ငံမှာဒါမျိုးတွေကမရှိဘူးဖြစ်နေပါတယ်စိတ်ရှည်ဖို့တော့လိုပါတယ်ဒါပေမဲ့တိတ်ကြကြီးစိတ်ရှည်စောင့်နေလို့လည်းမဖြစ်ပါဘူးဒီမိုကရေစီတိုးတက်မှုတွေရှိလာဖို့လည်းမျှော်လင့်ထားမှာပါလွန်ခဲ့တဲ့9နှစ်10နှစ်ကမြန်မာနိုင်ငံနဲ့ကျွန်တော်စတင်ထိတွေ့ဆက်ဆံခဲ့တဲ့အချိန်ကတည်းကဆိုင်တော့တိုးတက်လာပါတယ်ဒီတက်ပို့ပြီးတော့တိုးတက်နိုင်တယ်လို့လည်းထင်ပါတယ်အနာဂတ်မှာနောက်ကိုပြန်ဆုတ်သွားတာထက်ရှေ့ကိုဆက်တိုးသွားတာမြင်ရဖို့မျှော်လင့်ပါတယ
်ရခိုင်ပြည်ထောင်စုဟာမြန်မာဒီမိုကရေစီရေတိုးတက်ဖို့အဟံအတားတစ်ခုလို့ဖြစ်နေပါသလားလို့မေးတာကိုတော့ NDI ဥက္ကဋ္ဌအဖြစ် Mr. Mitchell ကအခုလို့ဖြေပါတယ
် Well you know the US civil rights activist Martin Luther King used to say that injustice anywhere is a threat to justice everywhere
တနည်းအားမှာတရားမျှတမှုမရှိရင်နေရာတိုင်းကတရားမျှတမှုကိုချိန်ချောက်နေတယ်လို့ American ပြည်သူလူခွင့်လှုပ်ရှားသူ Martin Luther King ကပြောခဲ့သလိုပါပဲရခိုင်ပြည်နယ်မှာဖြစ်နေတာတွေနဲ့မွတ်စလင်တွေမှမဟုတ်ပဲရခိုင်နေအပါဝင်လူသိမ်းနဲ့ချီကြုံနေရတဲ့လူသားပေးဒုက္ခပြဿနာကိုကောင်းကောင်းမကင်တွယ်နိုင်ဘူးဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်အတွက်လည်းကောင်းမှာမဟုတ်ပါဘူးကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေနဲ့မြန်မာတနိုင်ငံလုံးမှာကြေကွဲစရာအဖြစ်တွေစိတ်ဒဏ်ရာရစေတဲ့အဖြစ်တွေရှိကြတာမျိုးဆက်နဲ့ချီပြီးတော့ရှိနေပါပြီရခိုင်ပြည်ထောင်စုကတော့နောက်ဆုံးဖြစ်တဲ့ကိစ္စပါနိုင်ငံထဲမှာဒီလိုတရားမမျှတတဲ့ကိစ္စကြီးရှိနေမယ်ဆိုရင်နိုင်ငံတည်ငြိမ်ရေးနဲ့ဒီမိုကရေစီလူပောင်အတွက်ကြီးမားတဲ့အဟံတားကြီးဖြစ်နေမှာသိကြပါလေ
မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကြော်လွှားနိုင်အောင် NDI အနေနဲ့ရောဘယ်လိုကူညီသွားနိုင်မှာပါလဲ
NDI you know I think that we've done work with the parliament in the past that's what they've focused on
မြန်မာနိုင်ငံမှာ NDI အနေနဲ့အရင်ကလွှတ်တော်နဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့ဒီမိုကရေစီအဆောက်အအုံတွေခိုင်မာတိုးတက်လာအောင်ဒီမိုကရေစီအတွေးအမြင်တွေကျေပြန့်လာအောင်နိုင်ငံထဲမှာနောက်ထပ်ကြေကွဲစရာတွေထပ်ပြီးတော့မဖြစ်အောင် NDI အနေနဲ့တခြားအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့အများကြီးကူညီပေးနိုင်လိမ့်မယ်လို့လည်းထင်ပါတယ်။လူသားချင်းစာနာစရာဘေးဒုက္ခတွေရှိနေရင်နိုင်ငံရဲ့ဒီမိုကရေစီစနစ်အောင်မြင်မှုတိတ်ကိုခက်ခဲပါတယ်
။သ
တမ်ဘတ်ဂျီဒရစ်မစ်ချယ်အနေနဲ့ NDI ဥက္ကဋ္ဌတာဝန်ကိုစက်တင်ဘာလ4ရက်နေ့ကနေစတင်တာဝန်ယူသွားမှာဖြစ်ပါတယ်။ NDI ဟာပြည်သူတွေရဲ့ပါဝင်မှုအစိုးရအဖွဲ့တွေရဲ့ပွင့်လင်းမှုတာဝန်ခံမှုကနေကမ္ဘာတဝန်းကဒီမိုကရေစီအဆောက်အအုံတွေပို့ပြီးတော့ခိုင်မာထိရောက်အောင်ဆောင်ရွက်နေတဲ့ဝါရှင်တန်အခြေစိုက် NGO အဖွဲ့အစည်းဖြစ်ပါတယ်ရှင်
။မဆင်မြင်မှုဆက်သွယ်မေးမြန်းခဲ့ရပါ။ဒီကနေ့အတွက်နောက်ဆုံးနားဆင်ရမယ့်သတင်းလွှာမှာတော့ဇွန်လ19ရက်နေ့တုန်းကကစားခဲ့ကြတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေမှာဂျပန်တင်းကကိုလံဘီယာတင်းကို2-2နဲ့အနိုင်ရလိုက်တာကြောင့်ဘောလုံးလောကမှာတအံ့တောဖြစ်ခဲ့ရပါတယ်။ဂျပန်တင်းရဲ့အရေးသွေးကိုလည်းကမ္ဘာကသတိထားမိလိုက်ပါတယ်။ဂျပန်တင်းထိုက်တန်တန်နဲ့အနိုင်ရလိုက်တာလို့မြမလက်ရွေးစဉ်ဘောလုံးသမားဟောင်းတူဦးကပြောပါတယ်။ဂျပန်နိုင်ငံမှာလည်းမနေ့ညကဘောလုံးပရိသတ်တွေအကြီးအကျယ်ပျော်ရွှင်ပြီးအောင်ပွဲခံခဲ့ကြတဲ့အကြောင်းကိုကိုကျော်အောင်လင်ကဆက်ပြီးပြောပြပါမယ်
။ဂျပန်နဲ့ကိုလံဘီယာကစားကြမယ့်ပွဲကိုအများစုကြိုတင်ခန့်မှန်းထားကြတာကကိုလံဘီယာပဲနိုင်မယ်မနိုင်အောင်သေးကြမယ်လို့တွက်ခဲ့ကြတာပါ။ဂျပန်တင်းကအာရှတင်းနေတဲ့မှာထိုက်တန်တင်းတစ်ခုဖြစ်တဲ့ဆိုပေမဲ့FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အဆင့်သတ်မှတ်ချက်တွေအရကိုလံဘီယာကအဆင့်16ဂျပန်ကအဆင့်61မှာရှိနေတာပါဒါကြောင့်လဲ2-2နဲ့ဂျပန်တင်းကကိုလံဘီယာကိုအနိုင်ရလိုက်လို့ကမ္ဘာဘောလုံးပြိုင်ပွဲတွေအတွက်တအံ့တော်ဖြစ်စေခဲ့တာပါအဲ့တော့ဂျပန်ပြိုင်ပွဲတွေမင်းညားကအောင်ပွဲခံနေကြတဲ့အတန်းမှာမြို့ကြီးတွေကလူစီကားတဲ့နေရာတွေမှာဂျပန်ပြိုင်ပွဲတွေစုဝေးပြီးတော့ရမင်တန်ညာကတည့်ထုတ်လို့နဲ့ကမ္ဘာဖလားဘောလုံးပွဲကိုဝိုင်းပြီးတော့အပိနေခဲ့ကြတာပါကိုလံဘီယာတင်းဟာဂျပန်တင်းကိုရှော့တွက်ခဲ့ပုံရတယ်လို့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကမြမလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကယူဆပါတယ
်ကိုလံဘီယာကြီးမယ်ဆိုကိုင်းနဲ့ဝင်လာတဲ့အချိန်မှာကြည့်လိုက်တယ်သူတို့ကအလုံးကလွတ်လွတ်လပ်လပ်မြင်းမြင်းကြက်ကြက်ဖြစ်နေတယ်သူတို့ရဲ့သဘောတော့ဒီဂျပန်တင်းပေါ့ဗျာအာရှအသင်းကိုဘယ်ချိန်ကစားစားနိုင်လို့ရတယ်ဆိုတော့စိတ်ကြီးဝင်နေတာဒီကျွန်တော်အမြင်ကိုကျွန်တော်ပြောပြတာနော်ဝင်ရတာတွေ့ရတယ်ဂျပန်အတင်းကဖွင့်ကစားတယ်အတင်းဝင်အတင်းတိုက်ကစားတယ်စီစီလုံးမရှိရနောက်ပြီးလူငယ်တွေအများစုဖွဲ့စည်းထားတယ်အဲဒါပေမဲ့မတင်ပါပဲဘာဖြစ်သွားလဲဆိုတော့ကျွန်တော်ပန်နတီပေးလိုက်ရတယ်အပန်နတီပေးလိုက်ရင်သူ့အဝါကတ်လောက်ပဲပြမှာချင်တာဒီကတ်ပေါ့နော်ဒါကတော့မဖြစ်သင့်ဘူးပေါ့လေဘာကြောင့်ပထမအုပ်ချုပ်ပွဲမှာဝင်နေပေးလိုက်ရတယ်အဝါကတ်လောက်နဲ့ပေးရပါတယ်အာရှအပြင်စပြီးနိုင်တဲ့အတွက်ကတော့ကျွန်တော်တို့အာရှလူမျိုးဆိုတော့လည်းအဲ့နဲ့တော့ဂုဏ်ယူတာပေါ့ဗျာ
ဆိုတော့ဒီပွဲမှာဂျပန်ကထိုက်တန်တန်နဲ့နိုင်ခဲ့တာလားကံကောင်းလို့နိုင်ခဲ့တာလားခင်ဗျာ
သူ့ဘက်ကလည်းသူ့နဲ့ကိုယ့်ဘက်ကလည်းသူ့နဲ့ဂျပန်လည်းအနေနဲ့3ဂိုးလို့တော့အများဆုံးရတယ်ကိုလံဘီယာလည်းဒီလိုပဲ2ဂိုး3ဂိုးလို့တော့အများဆုံးရနေတယ်ဒါပေမဲ့ဂိုးသမားကာကွယ်တဲ့နောက်တန်းဖြစ်ထုတ်တာတွေနဲ့ဂိုးလွဲထော်တာတွေနဲ့ပေါ့နော်ကြည့်မယ်ဆိုရင်ဂျပန်ကဒီပွဲကထိုက်တန်တန်နိုင်တဲ့ပွဲလို့ပဲကျွန်တော်သတ်မှတ်မှာပေါ့နော
်ကိုလံဘီယာအသင်းကဂျပန်နဲ့ရှင်မယ်ဆိုရင်သူတို့ရဲ့ခြေကအတွေ့အကြုံရောအစဉ်လာရောကရှိခဲ့တဲ့အသင်းကဘလို့ဖြစ်တာလဲဒီပွဲမှာ
အိုလံပီယက်ကျိုးစားတယ်ဒါပေမဲ့ဘောလုံးကန်လွဲတာတို့ကန်ချီတာတို့ဂျပန်နောက်တန်းရဲ့ချက်ထုတ်မှုတွေပေါင်းတာတို့ကိုသမတာကွယ်မှုတွေကောင်းတဲ့အခါကျတော့သူတို့ထင်လောက်မပေါက်ခဲ့ဘူးသူတို့ထင်ထားတဲ့ဂျပန်ကိုပဲချင်းတရင်ထုတ်ထားကြနိုင်မယ်ဆိုတဲ့အသင်းကိုရှုံးသွားတဲ့အတွက်စိတ်မသာကူတော့သူတို့ရပါလိမ့်မယ
်ဆိုတော့ကိုရင်ထွေးနေနေဘလို့ခံမှန်းလဲဂျပန်အသင်းရဲ့အလားလား
အာရှသူဘောလုံးသမားတွေရဲ့ရည်အမောင်းကနာကိုကျိုးစားမှုအနာမျိုးတွေကယူရိုပီယန်နဲ့နေနဲ့ချင်းလိုက်တဲ့ခါကျတော့တော်တော်ကြီးကိုကွာခြားတာတွေ့ရတယ်ဗျာကျွန်တော်အာရှဒီနေ့လူဘောလုံးသမားတွေကပူပူညံ့ညံ့ကလေးတွေကိုဂျပန်မှာလည်းကြီးတယ်ပူပူညံ့ညံ့ကလေးတွေဒါမဲ့ကျိုးကျိုးသာသာကစားသွားတယ်ဒါမဲ့ယူရိုပီယန်လိုအသင်းတွေကျွန်တော်တောင်ပြီးကလို့အသင်းတွေလည်းတွေ့တဲ့အခါကျရင်တော့ကြိုးစားရင်ကြိုးစားကြတော့ဖြစ်လာမှာပေါ့ဒါမဲ့အများဆုံးမျှော်လင့်လို့ရတာဒုတိယအဆင့်လောက်ကြီးပဲကျွန်တော်တို့မျှော်လင့်ရပါတယ်ဗျာ
အုပ်စု H ကဂျပန်အသင်းနဲ့ဆီနီဂယ်အသင်းတို့ဇွန်လ24ရက်နေ့ကြာလို့ရှိရင်ကစားဖို့ရှိနေပါတယ်စနဂါလ်တင်ဟာဆိုလို့ရှိရင်အာဖရိကတိုက်ကဘောလုံးတင်းနေတဲ့မှာထိတ်တန်းတင်းတစ်ခုဖြစ်တာကြောင့်ဒီပွဲကလည်းကြည့်ကောင်းမဲ့ပွဲတစ်ခုဖြစ်လိမ့်မယ်လို့ယူဆရပါတယ်
။ကိုကျော်အောင်လင်းပါရှင်။ဒီကနေ့မနေ့ဆက်ပိုင်းဆိုင်ရာချွေးမှုဖြစ်တဲ့အတွက် Facebook ကဓာတ်ရိုက်ထုတ်လွှင့်မှုကိုမထုတ်လွှင့်ပေးနိုင်တဲ့အပေါ်အနူးညွတ်တောင်းပန်အပ်ပါရဲ့။
ဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနေ့နဲ့ခင်ဗျာရှင်အခုမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီဗုဒ္ဓဟူးနေ့မနေ့ပိုင်းစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းနဲ့အတူအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ့်အပြင်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်တင်ဆက်တဲ့အခါမှာတော့
တော်လေးတို့ကဒါကမ္ဘာပြည်အနေနဲ့ရက်ခတ်မှုဟာဒီကမ္ဘာလုံးဖြစ်နေတဲ့ကိစ္စပေါ့နော်ကမ္ဘာကြီးပြည်ဝင်မှုကြောင့်ဒါဒီဥပဒေထောက်ပြန်တဲ့အထဲမှာဒါကမ္ဘာပြည်ရဲ့
အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာကြောင်းစောင်းပါတွေကိုမူရင်းအာပေါ်မပြည့်ဒေါ်လှလှတန်းနဲ့အတူတင်ဆက်ပေးထားပါတယ်ရှင်
။ဇွန်လ20ရက်နေ့မှာကြေရောက်တဲ့နိုင်ငံတကာဒုက္ခသည်များနေ့ကိုရည်စူးပြီး The Daily Star သတင်းစာမှာရူဝင်ဂျာပြဿနာအဖြေရှာရေးနဲ့ပတ်သက်လို့နိုင်ငံတကာလူ့အဖွဲ့အစည်းကမှတ်ချက်တင်ဆန့်သက်ခံရမှာဖြစ်တဲ့ဆိုတဲ့ကြောင်းကြီးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒကာတိတ်ကတူရဲ့နိုင်ငံတကာဆက်ဆံရေးပါမခ LR Abrago တူးဆုံမြင်းများမှုကနေကောက်နှုတ်တင်ပြလိုပါတယ်။2019ဩဂုတ်လကဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်ခံမယ်ဆိုတဲ့မြန်မာအစိုးရကပေးတဲ့ကတိကိုယုံကြည်ဖို့အကြောင်းရှိတာကဒုက္ခသည်တွေပြန်နိုင်ရေးအတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်အနေထားဖန်တီးပေးတာကိုမတွေ့ရတဲ့အပြင်ပြစ်မှုကျူးလွန်သူတွေကိုလည်းအရေးယူအပြစ်ပေးခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ပမော့ခကထောက်ပြထားပါတယ်။တစ္ဆိုင်ရာနိုင်ငံကြား MOU စာချုပ်တော်တွေလက်မှတ်ရေးထိုးယူနေပြီပဲကုလသမဂ္ဂအပါအဝင်ကျွမ်းကျင်ပညာရှင်တွေတန်းကဤပညာနှင့်အထောက်ပံ့ငွေတွေကိုရယူပြီးလှူဆောင်ဖို့လိုအပ်တဲ့အပြင်ပြဿနာကိုပေါ်ပေါက်စေခဲ့တဲ့ root cause အခြေခံအကြောင်းရင်းတွေကိုလည်းဖြေရှင်းပေးဖို့လိုအပ်တဲ့အကြောင်းမြန်မာအစိုးရကကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ဖွေမပြုတဲ့အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဇိုင်ဒ်အယ်ဟူစိန်38ကျေးမြောက်လူအခွင့်ညီလာခံမှာထောက်ပြခဲ့တဲ့အတိုင်းပြိပက္ခဖြစ်ပွားရာဒေသတွေမှာလူအခွင့်အရေးစောင့်ရှိမှုတွေကိုရည်ရှည်မလုပ်နိုင်ပေဌာနေကိုဒုက္ခသည်တွေပြန်ပို့နိုင်မှာမဟုတ်တဲ့အကြောင်းပြောကြားချက်ကိုလည်းတွေ့ဆုံမိမြန်ကမှပေါ်ပြထားပါတယ်။နိုင်ငံတကာလူအဖွဲ့အစည်းအနေနဲ့ကုလသမဂ္ဂဗဟိရင်စာတမ်းကြီးအရာရောနိုင်ငံတကာလူအခွင့်အရေးစောင့်ရှောက်ရေးစနစ်တွေအရာရောနိုင်ငံတကာလူအဖွဲ့အစည်းမှတာဝန်ရှိတဲ့အကြောင်းသတိပေးဖို့လိုတဲ့အကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်အရေးကိုအမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီအစရှိတဲ့နိုင်ငံတွေကလွှတ်တော်အမတ်တွေကစိတ်ဝင်စားမှုတွေပြသခဲ့ကြသလိုကုလသမဂ္ဂနဲ့ ICC နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံးတို့ကလည်းစိုးရိမ်မကင်းဖြစ်မှုတွေထုတ်ပေါ်ပြောကြားပြီးအရေးယူဆောင်ရွက်ဖို့တိုက်တွန်းခဲ့တဲ့အတွက်ကြောင့်လေဘင်္ဂလားဒေ့ရှ်ဘက်ကဒီအရေးယူဆောင်ရွက်မှုတွေမှာပါဝင်လုဆောင်တင့်ကျင်တက်ပြီလို့ပမော့ခရဲ့ဖြေကြားချက်များကို The Daily Star ဂျင်းစာနဲ့တွေ့ဆုံမိမြန်ကမှဖော်ပြထားပါတယ်
။အခုဆက်လက်ပြီးဇွန်လ16ရက်နေ့ထုတ် Bangkok Post မှာ Negin Paul Kip Gang ရေးသားထားတဲ့နိုင်ငံတကာစိတ်ဝင်စားနေတဲ့ Rohingya ပြဿနာမြန်မာမတိကြိုးကြွန်ပြုနေလို့မရတော့ဘူးဆိုတဲ့ခေါင်းစဉ်နဲ့အဆောင်မကိုကောက်နှုတ်တင်ပြလိုပါတယ်။ရခိုင်ပြည်နယ်ကမနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ပဋိပက္ခတွေအတွင်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်တရဖွဲ့စည်းမယ်လို့မြန်မာအစိုးရကမေလ31ရက်နေ့ကကြေညာခဲ့ပါတယ်လို့အဆောင်မကိုအစချီရေးသားထားပါတယ်။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့ထင်မြင်ကြောင်းအချက်၃ချက်ကိုကိုးကားပြီးဆောင်းမရှင်ကဆိုပါတယ်။ပထမအချက်ကတော့ပြီးခဲ့တဲ့ဩဂုတ်လကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဒုက္ခတဲ့အရေးအတွက်အလွန်များခဲ့ရတဲ့ဒီကိစ္စကိုနိုင်ငံတကာကဝိုင်းဝန်းအာရုံစိုက်နေကြတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့ရခိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဥက္ကဋ္ဌဖြစ်ပါဝင်တဲ့အဖွဲ့ဝင်၉ဦးပါပြည်ထောင်စုအကြံပေးကော်မရှင်တရက်ကို2016ခုနှစ်တုန်းကမြန်မာအစိုးရကဦးဆောင်ပြီးဖွဲ့စည်းခဲ့ပြီးပြည်ထောင်စုအကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့အဖွဲ့ဝင်10ဦးပါကော်မတီကို2019ခုနှစ်စက်တင်ဘာလမှာထပ်မံဖွဲ့စည်းခဲ့ပေမဲ့ ပုတ်အဖွဲ့ဝင်ဘီလ်ရစ်ချတ်ဆန်နှုတ်ထွက်သွားလို့အဖွဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကယုံကြည်မှုရောကြခဲ့ရတယ်။ဒါကြောင့်အခုနိုင်ငံတကာကဒီရိုဟင်ဂျာကိစ္စအပေါ်စိတ်ဝင်စားနေချိန်မှာစုံစမ်းရေးကော်မရှင်အဖွဲ့မှနိုင်ငံသားအဖွဲ့ဝင်တွေပါဝင်သင့်တယ်လို့ထင်မြင်ကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်။နောက်ဆုံးတစ်ချက်မှာတော့ ရိုဟင်ဂျာရေးကိစ္စမှာနိုင်ငံတကာကဝိုင်းဝန်းအာရုံစိုက်နေကြတာဖြစ်တဲ့အတွက်အခုအချိန်မှာမြန်မာနိုင်ငံအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်သင့်ပြီးဒါကိုမတိကြိုးကြွန်ပြုနေမယ်ဆိုရင်တော့ကိုယ့်အကျိုးစီးပွားသာထိခိုက်လိမ့်မယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ကပ္ပတဲ့ရင်မီဒီယာတွေကမြန်မာပြည်အကြောင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုဆက်ပြီးတော့နနက်ခင်းအင်္ဂလ
ဒီကိမ့်လေးကျင်ပြမယ် ADM အတုံးကတော
့ suit yourself
ဖြစ်ပါလေစာလုံးပေါင်းက SUIT suit ကဒီနေရာမှာကြိယာဖြစ်သုံးထားပြီးတစ်တော်ရာကြည့်လို့ဖို့လို့အဓိပ္ပာယ်ရပြီး YOU are your SELF yourself ကတင့်တွေ့တင်းနဲ့ပတ်သက်တာဆိုတော့ scribe ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တင့်တွေ့တင့်တော်ရာကြည့်လို့ပေါ့ ADM ဆိုတဲ့သဘောအဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါမင်းတဘောမင်းလို့ချင်တာလို့မင်းဆန္ဒပဲမင်းကောင်းတဲ့ထင်ရင်လုပ်ပေါ်လို့အဓိပ္ပာယ်ရတာမျိုးဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ Chris Cruz ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't trust your friend Tom but if you want to lend him money suit yourself
ခင်ဗျားမိတ်ဆွေ Tom ကိုကျွန်တော်တို့စိတ်ချဘူးဗျာဒါပေမဲ့ခင်ဗျားကသူ့ကိုငွေချေးချင်တယ်ဆိုရင်လေခင်ဗျားသဘောပဲပေါ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I don't trust your friend TomBut if you want to lend him money, suit yourself.
လူတူကသူ့သဘောနဲ့သူလှုပ်ချင်နေသူကောင်းနေထင်တာကိုသူလှုပ်မယ်ဆိုရင် ADM အတုံးရသူ့ကိုဘယ်လိုပြောမလဲ?
Suit yourself.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီကိစ္စမင်းကျင်ပြခဲ့တဲ့ ADM အတုံးပဲဖြစ်ပါလေ
။ဒေါ်လာတန်စီစဉ်တင်ဆက်ပေးခဲ့တာပါရှင်။အခုတော့အင်္ဂါညဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ
။မင်္ဂလာပါခင်ဗျာ။ဒီဓာတ်ရိုက်လေလိုင်းအစီအစဉ်ကကျေးဇူးပါတယ်။မြန်မာနိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုနေ့စဉ်နဲ့တိုင်းစိုးစိုးဝါးဝါးခံနေရတဲ့အတိုင်းပြည်တစ်ခုဖြစ်နေပါတယ်။အခုနှစ်မိုးရင်ကာလမှာလည်းတိုင်းနယ်ပြည်နယ်ဒေသကြီးအတော်များများမှာမိုးသည့်ရေကြီးမှုတွေဖြစ်ပြီးတော့တချို့အသက်ဆုံးရှုံးမှုတွေရှိခဲ့သလိုလူတွေလည်းထောင်တောင်းချီပြီးတော့အတိဒုက္ခရောက်နေကြပါတယ်။ဒါအပြင်ကောက်ပဲသီနံတွေလည်းအများအပြားပျက်စီးနေရတယ်ဆိုတာဟာဒါအားလုံးကြားသိမြင်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်ဒီရာသီဥတုဖောက်ပြန်မှုကိုတရရဲ့အကျိုးသက်ရောက်စေတဲ့အတိတော်ပြုံးနေမှုတွေဘလောက်ထိမြန်မာနိုင်ငံမှာဆိုးဆိုးဝါးဝါးဖြစ်နေသလဲ။ဒါကိုဘလို့ဟန့်တားကြမလဲဆိုတာကိုကျွန်တော်တို့ဒီကနေ့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ပင်တိုင်းဆွေးနွေးကြမယ့်သူတွေကတော့မြန်မာအစိမ်းအောင်ကွန်ရက်ကဆရာမကြီးဒေါ်တေဝီတန့်စင်နဲ့စိမ့်လန်းအမိမြေပအဝန်းကျင်အဖွဲ့EcoDep ကဥက္ကဋ္ဌဖြစ်သူဦးဝင်းမျိုးသူတို့ဖြစ်ပါတယ်ဒီပုံကိုရာဆိုရင်လည်းမြန်မာနိုင်ငံထဲမှာတဘောပေါင်းချင်းထင်းထင်းကြီးကိစ္စတွေကိုအစဉ်တစိုက်ဆောင်ရွက်နေကြတဲ့ပုံကိုတွေဖြစ်ပါတယ်ကျွန်တော်ပထမဆုံးတော့လေလိုင်းပေါ်ကိုဒေါ်လေးဒေဝီတန့်စင်ကိုကျွန်တော်လေးဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါ်လေးကြားပါလား
ဟုတ်ကဲ့ရှင်ရှိကြတယ်
ဟုတ်ကဲ့ဒေါ်လေးရေဟိုကျွန်တော်တို့ဒီတစ်တော်ပြုံးတိမှုကိုဘယ်လိုထင်းထင်းကာကွယ်ကြမလဲဆိုတာကိုနောက်ပိုင်းကျရင်ကျွန်တော်တို့ဆွေးနွေးပါမယ်အခုပထမဆုံးတော့မြန်မာနိုင်ငံရဲ့တစ်တော်ပြုံးတိမှုအခြေအနေဟာဘယ်လိုအနေထားမှာရှိနေသလဲဘာကြောင့်မို့လို့ဒီလောက်တောင်ရာသီဥတုအခြေအနေဟာနောက်ပိုင်းမှာတဖြည်းဖြည်းနဲ့ပိုပိုဆိုးဆိုးလာတာလို့ထင်ပါလဲဆရာမဒေ
ါ်လေးတို့ကဒါဗမာပြည်အနေနဲ့ရက်ခတ်မှုဟာတကဘာလုံးဖြစ်နေတဲ့ကိစ္စပေါ့နော်ကဘာကြီးပူမွေးမှုကြောင့်ရာသီဥတုထောက်ပြန်တဲ့အထက်မှာဒါဗမာပြည်ကနိုင်ငံတစ်ခုအနေနဲ့ပါဝင်နေတာပေါ့နော်တစ်တော်တွေကတော့ဒါရှိတဲ့အတိုင်းပဲလေနော်ဒီတစ်တော်သမားဒီဆရာဦးဝင်းမျိုးသူကဘလောက်ကြံလဲဘာညာဆိုတာအတိအကျကိန်းကဏ္ဍနဲ့ပြောနိုင်မှာပါဒေါ်လေးတို့ကတော့ဒီတစ်တော်တွေလုံးဝကိုနော်ဒီမရှိတော့တဲ့အချိန်မှာဒီဈေးဝယ်ဈေးလဲဒေတာတွေမှာမရှိတဲ့အချိန်မှာနော်ဒါဒီဥဒ္ဓရာလည်းတစ်ခါကနေပြီးတော့ဒီဒီမျိုးမျိုးကိုမချနိုင်တဲ့အခါမှာဒါဒီဥဒ္ဓဖောက်ပြန်နိုင်လဲသွားပြီးတော့ဓာတ်ရိုက်အချိုးကျအဲ့ဒီအချိန်မှာအပင်ဆရာကဒါလေးပြောပြောလေဒါ landscape ပေါ့ရေပြူတာလို့ပါလေထိန်းတာနော်ဒီအဲ့တော့ဒါလေးမရှိတော့ဘူးဆိုပထမတစ်ချက်ကဓာတ်ပေါင်းမယ်နောက်တစ်ခုကတော့ဒေါ်လေးကိုရှေ့ပြီးဒါလေးပြီးတာပါနော်အဲ့တော့ရှေ့ပြီးတာလေးဒါလေးဆိုရင်ဒီကျန်းကျင်မှာဒေါ်လေးကအကုန်လုံးရေပြူနေမှမှုတွေဖြစ်နေနော်ဒီရေအနေနဲ့
ဒီနေ့ချောင်းနေနဲ့မြကျူးတွေမှာရှင်လို့ရှင်ဒါနေနေနဲ့နှုံးနေနဲ့ပြန်ပြီးတော့ဒါမြင့်တက်လာတာဟာလေဒါရေကြီးရေရှမ်းချောင်းနေနှုံးနေမှာဖြစ်တာလို့တွေ့ရပါတယ်ဟုတ်ကဲ့ဒေါ်လင်ကျေးဇူးတင်ပါတယ်ကျွန်တော်အခုဦးမျိုးသူကိုလည်းလေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးမျိုးသူကြားပါလားခင်ဗျာ
โอเคจ้าပါတယ်ဟုတ်ကဲ့ဦးမျိုးသူအတွက်ထဏာမှာလည်းလုတ်ခဲ့တယ်ဟိုပေါ့အတွင်းမှာအတွင်းကြကြအချိန်တွေလည်းပိုတည်တယ်လို့ပြောရမှာပေါ့နော်ဆိုတော့ဒီစောစောကကျွန်တော်မြေတဲ့မြေကုန်းကိုပဲဒီတက်တော့ပြုံးတိမှုချင်းနေဟာဘလောက်စောစောဘွားဖြစ်နေသလဲဘာကြောင့်များမြန်မာနိုင်ငံရာသီဥတုဟာတစားတစားပိုပြီးတော့ဆိုးလာရတယ်လို့များယူဆပါသလဲ
โอเคတက်တော့ပြုံးတိမှုကတော့နှစ်စဉ်ပေါ့ဧကတန်းလောက
ကျွန်တော်တို့ရဲ့တတော်ဖုံးလမ်းမှုကကျွန်တော်တို့63နေရာခိုင်နှုန်းပေါ့ကျွန်တော်တို့ဒီအောင်ကိုအရှိတ်ရှစ်ပေါ့ဗျာမတိုင်ခင်အင်း63နေရာခိုင်နှုန်းလောက်ရှိတယ်ကျန်တော့လောက်အောင်ကျွန်တော်ရာခိုင်နှုန်း20ကျော်လောက်ပျောက်သွားတာပေါ့အဲ့တော့ကျန်တဲ့62နေရာခိုင်နှုန်းကလည်းတကယ်တမ်းခွဲကြည့်တဲ့အခါကျတော့တကယ်ကောင်းတဲ့တောကောင်းဗျာအဲ့လိုတိပင်းနေတိတ်နေတောကကျွန်တော်ရာခိုင်နှုန်း20နဲ့1န ဲကြောင်းလဲလာတဲ့ခါကျတော့ကျွန်တော်မထင်မှတ်တဲ့မိုးပေါ့အထူးသဖြင့်မိုးရွာသွန်းမှုပုံစံဟာကျွန်တော်တို့ကပို့ပြီးတော့ကျဉ်းထန်လာတယ်ပေါ့မိုးကပို့ရွာတယ်ပို့ရွာတဲ့ဟာကကျွန်တော်တို့ကချိန်တိုတောင်းတဲ့ကာလမှာကျော်လဲကျပို့ပြီးကျဉ်းထန်တယ်ပေါ့အဲဒီကျဉ်းထန်တဲ့ခါကျတော့ကျွန်တော်ကာကွယ်မရှိတော့တဲ့အဲကိစ္စရပ်ဒီကြောင့်ကျွန်တော်တို့ကဘူးလေးရဖုံဖလုံးဖုံဆက်ဆိုလိုပဲပေါ့နော်ပေါ်ပြီးတော့ကျွန်တော်တို့ဒါဒီရည်ရွယ်တံခံရတာဖြစ်ပါတယ်ကျွန်တော်တော်တော်ကြီးပဲကျွန်တော်ပြောနေလို့လည်းမပြီးသေးဘူးညအမှတကယ်ကျွန်တော်တို့ဟိုခံစားနေရတဲ့အကြောင်းအဲမှာဒီမြစ်တွေရဲ့ရေစီးလမ်းကြောင်းတွေဒါပိတ်ဆို့ပြည့်စည်တာလည်းတရားခံတစ်ခုနဲ့ပါတယ်အထူးသဖြင့်ကျွန်တော်မြေဝမ်းဒေသတွေမှာကျွန်တော်မြစ်တွေရဲ့ရေစီးရေလာတော်တာတွေကိုကျွန်တော်ပိတ်ဆို့နေတဲ့ကိစ္စတွေပိတ်ဆို့နေတဲ့ကိစ္စတွေဆိုအစိုးရစောက်တဲ့ခြေလည်းပါတယ်ပေါ့ဗျာနောက်တစ်ခုကလူတွေတိုးချဲ့တဲ့ခါကျတော့ဒီရဲ့မြစ်ရေလွှမ်းလင်ပြင်တွေကပျောက်ဆုံးတဲ့ခါကျတော့မြေကြီးတွေကတော့ပြန်ကြည့်ရခဲ့တော့ပို့ပြီးတော့အောက်ခြေအောက်ခြေမှာပို့ပြီးဆိုးရတဲ့ရေလွှမ်းမှုတွေကိုဖြစ်နေပါရဲ့။ဒီအကြောင်းအရာတွေတော့စုံတဲ့ခါကျတော့ကျွန်တော်တို့ကနှစ်စင်လို့လို့လည်းဒီလိုမျိုးရေဒုက္ခတွေကိုကျွန်တော်ကြုံတွေ့နေရတာပါခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။တနည်းတနည်းကျွန်တော်တို့ဒီအခုမိုးရွာရေကြီးမှုတွေကြောင့်ပျက်စီးရတဲ့ကျွန်တော်စိုက်ခင်းနေတာလည်းမနည်းဘူးလေ။ဒါနိုင်ငံတော်အတွက်ဝင်ငွေထိခိုက်သလိုတောင်သူတွေအဲ့ဒီမှာရေလွှမ်းမှုတဲ့ဒေသတွေမှာနေကြတဲ့အများပြည်သူအတွက်လည်းကျွန်တော်တို့စီးပွားရေးစားဝတ်တွေအကုန်ကျစီဆုံးရှုံးနေလာကြတာပေါ့နော်ဆိုတော့အခုဟိုကုဝင်းမြို့သူကိုပဲကျွန်တော်ဆက်ပြီးမေးချင်တာကဒီဦးမြို့သူဟာဒီရပိုင်းထဲမှာပဲကျွန်တော်နေပြီးတော့တွားပြီးတော့အစိုးရတာဝန်ရှိသူတွေနဲ့ဒီကိစ္စကိုဆွေးနွေးခဲ့တယ်ပြောဆိုခဲ့တယ်လို့ကျွန်တော်တို့သိရပါတယ်။ဗားရီများဆွေးနွေးပြစ်ခဲ့တယ်လဲနောက်အစိုးရဘက်ကရောဒီကိစ္စကိုဘယ်လောက်အထိအလေးပေးဆောင်ရွက်နေသလဲအလေးပေးဆောင်ရွက်နေတယ်လို့ဦးဝင်းမြို့သူတို့သိရပါတယ်
အော်အဲ့ဒါကျွန်တော်တို့အဲ့တော့အဓိကမကြသေးခင်ကကျွန်တော်တို့ဖွဲ့ရနေပြီးတော့သူ့ရဲ့နာစာတန်လေးထုတ်ပါတယ်ကကျွန်တော်တို့ကအဲ့ဒါပါလဲဆိုတော့ဒီ climate displacement လို့ခေါ်တဲ့ဒီရာသီဥတုပြောင်းလဲမှုတွေကြောင့်ကျွန်တော်တို့ပေါ့နော်လူတွေအုံနဲ့ကျင်းနဲ့ရွှေပြောင်းနေထိုင်မှုတွေဖြစ်လာတယ်ဒီလိုတနည်းအားဖြင့်တနည်းအားမတိမငင်ရွှေပြောင်းတဲ့အတွက်ကျွန်တော်လုံခြုံရေးကိုပါချိန်ချောက်လာတယ်နောက်တစ်ခုကဒီစွန့်ခွာရဒေတာမှာရောလူတွေပြောင်းရွှေ့လာတဲ့နေရာတွေမှာပါပေါ်ပြီးဆက်ကျဲနေရင်ဆိုင်လာရတယ်ပေါ့နော်အဲ့တော့ဒါဒီဘလောက်ပမာဏကြီးရှိနေလဲလို့ကြည့်ရင်ကျွန်တော်စောအောင်ပြောရည်ဒီကျွန်တော်မြစ်ကြီးပေါ့ဗျာကျွန်တော်မြစ်ကြီးတကယ်မြမကြီးရဲ့ပတ်ပတ်လေစမိုင်ပတ်လေမှာနေတဲ့လူဦးရေအရင်ကျွန်တော်6တန်းလောက်ရှိတယ်ဗျာအဲ့တော့အခုရေကြီးပြီဆိုဖြစ်ပြီဆိုဒီ6တန်းတော့လူဦးရေတွေကတနည်းမဟုတ်တနည်းပေါ့ဗျာ20လုံးထိမှ300လုံးထိမှအစားရှိတယ်နည်းအများနဲ့ခံစားနေရတဲ့အတွက်မှရှိတယ်နောက်ဒီလက်ဆိုးတာကျွန်တော်ပင်လယ်ရေမင်းနဲ့မြင်မြင့်တက်လာတာပေါ့နော်ပင်လယ်ရေတွေမြင်တက်တက်လာတယ်ဆိုရင်ကျွန်တော် ARV တန်းရဲ့ရာခိုင်နှုန်း900ရင်းနှုန်းကနေပြီးတော့ဒါရာခိုင်နှုန်း30 40စားရှိတယ်နည်းမြင့်တက်လာတဲ့ပမာဏပေါ်မူတည်ထိခိုက်မှာဖြစ်တဲ့အတွက်ဒါအကျိတွေပေါ်ဖြစ်မှာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတော်ကနေပြီးတော့လက်ရှိကနေပြီးတော့ကျွန်တော်တို့ဒီ land bank ကိုခေါ်တဲ့เนาะမြေယာပံပေါ့ဗျာမြေကိုခြံထားပြီးတော့ဒီလိုပြောင်းရွှေ့လာမဲ့လူတွေအတွက်ကိုကူတွေကစဉ်းစားပြီးတော့နေရာတွေခြံထားဖို့အတွက်เนาะစီမံမြေယာစီမံခံကောင်းမှုတွေလုပ်ဖို့အတွက်နေရာကိုเนาะစနစ်ကြစီမံခံကွယ်ပြီးတော့အလွယ်တကူရှောက်ထားတာတွေမပေးဖို့ပေါ့เนาะဒါမျိုးလေးတွေကိုကျွန်တော်တို့ကတိုက်တွန်းပြောဆိုတာပါဗျာအဲ့ဒါအဲ့ကိစ္စနဲ့ပဲကျွန်တော်တို့ကတော်ပြီးလက်တော်မှာအဓိကသူစက်တိုင်တဲ့ချိုးဒီကောမဒီကိုဆွေးနွေးပြင်ပြတာဖြစ်ပါလားနားသူတို့လည်းသိဝင်စားကြပါလေ
ဟုတ်ကဲ့ဟိုနိုင်ငံတော်အစိုးရကတော့အခုဟိုဟိုပါပေါ့เนาะဟိုအရင်တော့ဆိုရင်လည်းဒီစစ်စိုးရလက်ထက်မှာလည်းအာတစ်တော့မပြုံးဒီရေတို့တစ်ပင်မခုတ်ရေတို့သူတို့ဆောင်ပုတ်တွေဆိုင်ပုတ်တွေအကြီးကြီးတွေရေးပြီးတော့ဟိုမှာ ဟိုအနေနဲ့ရရမျိုးတိုင်းနှိပါမှာသူတို့စမ်းမှုကြီးတွေချိတ်ထားတယ်ဒါပေမဲ့စမ်းမှုတင်နိုင်လဲတကယ်လုတ်သလားဆိုတာလုတ်သလားမလုတ်ဘူးဆိုတာတော့လူတိုင်းသိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးရှိလာခဲ့တယ်ပေါ့နော်အစဉ်တစားတစ်တော်မပြုံးတီးရေးဟာအရေးကြီးတယ်ဆိုတာဟိုဟိုစမ်းမှုတွေရေးပြီးလုတ်လာကြပြီမယ်အခုလက်ရှိဟိုဒီမိုကရေစီအစိုးရလက်ထက်ဒါမှမဟုတ်လေဒီဟိုပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်မှာဒီမိုကရေစီတပိုင်းအစိုးရလက်ထက်ကစပြီးတော့ဒီပြောင်းလဲမှုတွေဖော်ဆောင်လာပြီလားအစိုးရရဲ့လှုပ်ဆောင်မှုကရောတတမှုပြုံးဒီဟန်တာမှုလှုပ်ဆောင်မှုတွေကဘယ်လောက်ထိအားရကျင်းနာဆရာကောင်းတယ်လဲဗျာ
အဲကျိုးတော့ကျိုးပန်းနေတာပေါ့ဗျာအဓိကတော့တတော်ပြုံးဒီရတဲ့အကြောင်းရင်းကအဓိကတည်ခံပါလဲဆိုတော့ဒါဒီကနှစ်နှစ်သုံးနှစ်လောက်ကကျွန်တော်အာရှဖွံ့ဖြိုးရေးဘဏ်နေပြီးတော့စနစ်ကျလေ့လာထားတဲ့လေ့လာမှုတခုရှိပါတယ်ဘယ်ကောင်တတော်ပြုံးဒီတဲ့အကြောင်းရင်းတွေတော့အများကြီးရှိတယ်အမထင်းချောင်းပြုံးမယ်၊ချောင်းပြုံးလို့လဲလို့ပြုံးမယ်၊မျိုးတွေချဲလို့ပြုံးမယ်၊မတက်တူတွင်တူလို့ပြုံးမယ်ပေါ့နော်။အဲဒါမှဘယ်ကောင်ကအဓိကအရေးကြီးဆုံးပြီးတော့လာပြီးတော့နော်ထိခိုက်မှုရှိနေလဲဆိုတော့တကယ်လို့ statistically ပေါ့ဗျာ။သိင်းပညာရဒါဆက်ဆက်မှုရှိရနှစ်ခုပဲထွက်ပါတယ်။တစ်ခုကပါလဲဆိုတော့ commercial logging လို့ပြောတဲ့ဒီနော်ကျွန်တော်စီးပွားအဖြစ်တစ်ထုတ်တဲ့လုပ်ငန်းတွေအဲ့ဒါတရားဝင်လည်းဖြစ်မယ်၊တရားဝင်လည်းဖြစ်မယ်ပေါ့။ဒီလုပ်ငန်းရဲ့နောက်တစ်ခုက commercial agriculture လို့ခေါ်တဲ့စီးပွားအဖြစ်စိုက်ခင်းကြီးတွေပေါ့။ကုမ္ပဏီကြီးတွေကိုကျွန်တော်တို့သွားကြလို့စိုက်ခင်းကြေးကြီးတွေပေးရတဲ့အကြောင်းရင်းဟာတတော်ပြုံးတီးစီတဲ့အဓိကတရားခံနှစ်ရက်လို့ပြောပါတယ်။ဒါအောင်ကျွန်တော်တို့ဟာဒီနှစ်ခုကိုကျွန်တော်ကရက်ဆန်းအောင်လုပ်ဖို့ဆိုရင်ဒါအစိုးရအနေနဲ့သွားလို့ illegal logging လို့ခေါ်တဲ့တရားမဝင်တစ်ထုတ်တာတွေကိုတားဆီးရမယ်။တားဆီးဖို့အတွက်သွားရလဲဥရောပသမ္မတနဲ့တော့တိုင်နေနေတာပေါ့။ဒါတော့လေသူရှိရဲ့တိုင်းတာနဲ့ဒီတခိုးမှုကဒီလေမြန်မြန်ကြီးဖြစ်နေတော့ဒါမလုံနိုင်ဘူးဖြစ်တာပေါ့
ဟုတ်ကဲ့ဦးမျိုးသူလေးလိုက်ပေါ်မှာနေပြပါအောင်အခုကျွန်တော်ဆရာမဒေဝီတန်းစင်ကိုကျွန်တော်ပြန်ပြီးတော့လေးလိုက်မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျတော်လေးဟုတ်ကဲ့တော်လေးတော်လေးကိုယ်တိုင်ကလည်းဆောင်းပါးတွေရေးမဂ္ဂဇင်းတွေထုတ်ပြီးတော့ဒီဟောပြောပွဲတွေလုပ်ပြီးဒီတဘာပေါင်းချင်းထင်းထင်းရေးတစ်တော်မပြုံးသေးရေးကိစ္စတွေကိုနှစ်ပေါင်းများစွာလှုပ်ဆောင်လာတာပဲလေဆိုတော့ဒီတစ်တော်မပြုံးသေးရေးကိစ္စထင်းထင်းကာကွယ်ရေးကိစ္စတွေလူလူအကြားဟိုပေါ့ awareness ပေါ့နော်သိရှိလာမှုဟာဘယ်လောက်ထိဟိုဘယ်လောက်ထိတိုးတက်လာပြီလဲဟိုလူတွေရဲ့လက်ပါဆောင်ရွက်မှုကရောအားရကျင်နာဆရာကောင်းတယ်လားဘာလို့ဆိုအစိုးရဥပဒေတွေထုတ်ပြန်ပြီးလုပ်နေပေမဲ့လဲတစ်ခုထုတ်တဲ့လူတွေရှိနေတယ်ဆိုလို့ရှိရင်တစ်ပင်တွေကိုသိတယ်မလားစီကားမဲ့ခုတ်နေကြတဲ့လူတွေရှိနေသေးတာတော့ဒါကတော့ဟိုဥပဒေကအရာရောက်မှာမဟုတ်ဘူးလေဆိုတော့ဘယ်လောက်ထိများအားရကျင်နာမှုရှိပြီလဲဆရာဒေါ်လေးဟုတ်ကဲ့အဲ့ဒါက
တော့ခေါင်းဒါအနေသားနော်အကုန်လုံးသိနေတာပါနော်ဒီတတော်မှအခုအစိုးရအကြောင်းလည်းဖြစ်သွားတယ်နော်ဒါပေမဲ့တတရားပေါင်ခူလာနေတာထွက်နေလို့မရှိအဲ့တော့အခုဘာပဲဖြစ်ဖြစ်ဒေါ်လေးတို့အင်းမီနာချင်းဒါအယုံနဲ့ပေါ့နော်ဒါမိတ်ဆွေဖြစ်တဲ့အချိန်မှာဒေါ်လေးကတော့အငဲမ်းပြောလို့ပြောတာရှိနော်ဒီလိုနှစ်နိုင်ငံချစ်တည်ရေးဆိုတာတရုတ်မြန်မာလည်းမဟုတ်ဒီကမ္ဘာလုံးမှာမြန်မာနိုင်ငံနဲ့ချစ်တည်ရေးဆိုတာအစိုးရချင်းချစ်လို့မရဒီလိုလူတို့ကထက်ချစ်မှာဖြစ်မှာ
ဟုတ်ကဲ့
ဟုတ်ကဲ့ဘာလို့ဒေါ်လေးတို့တိုင်းပြည်ရဲ့ဒီလုံနေတဲ့အားလုံးစီးပွားရေးလူမျိုးရေးအားလုံးဟာပြည်သူမပါဘူးဆိုရင်နော်ဒီချစ်ပြည်လေးလို့တဲ့တိုင်းပြည်ကလာပြီးတော့ရင်းနှီးမြှုပ်နှံနဲ့ဒါလူတွေလည်းစိတ်ညစ်ရမယ်နော်ဒေါ်လေးတို့အစိုးရကိုယ်ဆိုင်လည်းစိတ်ညစ်တယ်ဒါဒုက္ခအခံဆုံးနဲ့အဖြစ်ရောက်ဆုံးကတော့ပြည်သူတွေပဲပေါ့ဟု
တ်ကဲ့ဟုတ်ကဲ့
အဲ့တော့ဒေါ်လေးကတော့ချစ်ပြည်လေးတိဆောက်တယ်ဆိုလို့ရှိရင်ဒါဒီလိုထည့်ပြီးတော့ချစ်ကြည်လေးအတွက်စဉ်းစားပါနော
်ဆွေးနွေးဖို့လေလိုက်မရောက်နေကြတဲ့တော်ရရှင်တွေကိုလည်းကျွန်တော်ဖိတ်ခေါ်ချင်ပါတယ်ပထမဆုံးကျွန်တော်ကိုမင်းအောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုမင်းအောင်ရှိပါလား
ဟုတ်ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးပါအောင်ခင်ဗျဟိုအခုကျွန်တော်တို့
ကျွန်တော်ကအေယာဝီတိုင်းဒီမီနာမြို့နယ်ဝကုန်းအုပ်စုရပ
ါဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့ကကျွန်တော်တို့ဌာနကတော့တကယ်တော့ဒီကွာဒီကွာရခိုင်ယူမတောင်ချီအောင်အဲ့မှာတော့လေကုန်ကြီးဆိုတော့ကျွန်တော်အေယာဝီတိုင်းဒီဝကုန်းအုပ်စုမှာဆိုရင်တော့အနေဆုံးအမတော်ကောင်၄ကောင်၄ယောက်ထိုင်ပါတယ်။ဒါပေမဲ့အဲတော်ကောင်၄ယောက်ထိုင်တဲ့နေရာမှာသူတက်ပါဆိုရင်ဟိုးလုံခဲ့တဲ့ကျွန်တော်တို့ထောင်ဝတီအရေးခင်ဖြစ်တဲ့နေတော့ကသူ့ဟာနေကျွန်းတည်တည်ဆိုင်ပါတယ်။ကိုအကျွန်းတည်တည်ဟာသူ့ကိုယ်တိုင်ကိုဒီအပြည်ကြီးကိုဒီမှာဝေယူပြီးတော့ခုတ်ခိုင်းတာအများကြီးတော့ဒီနေ့ရှိရှိတယ်။အကလေးကြီးဆိုအခုညမှာဆိုအတော်တော်နေမှာဆိုဦးကိုဆုံးကြီးလိုပဲဒီပါဆိုခေါင်းကတမီးတက်ပြီးအမတော်ဖွေလက်နာဘုရားကြီးကြီးတယ်အဲ့ဒါကျွန်တော်ပြောချင်တာကကိုကောင်ကိုဆောင်းလိုက်ပြီးတော့တီလူလူအတီလူလူနဲ့မဆိုင်ဘူးတကယ်ကျွန်တော်ပြောချင်တာကူတော်ကောင်ဆိုနိုင်ငံတော်ပြဿနာဒါနဲ့နိုင်ငံတော်ပြဿနာပြီးနိုင်ငံတော်ပြန်တိစ္ဆာဖောက်နေလူကြီးဖြစ်နေအဲ့တော့ဒီတတော်ပြုံးကြည့်မှုကိုဘယ်လိုပြောမလဲတောက်ထိတ်မှုဆိုရင်အဲ့ဒီကူကဒီတော်ကောင်တွေကိုချုပ်ပြုံးတယ်ကွာအဲ့ဒီဒီလိုထိရောက်အရေးယူဖို့ကောင်းတယ်လို့ဒီနေ့
ကိုမြောင်တို့အခုလိုမျိုးတည်နေတာနိကလာကြာလာပြီဆိုတော့တက်ဆိုင်ရာတဘော
တော့ကောင်းဟိုဒီမြို့နဲ့အုပ်ချုပ်ရေးပဲဖြစ်ဖြစ်ဒါမှမဟုတ်တိုင်းဒေသကြီးအစိုးရတာဝန်ရှိသူပဲဖြစ်ဖြစ်တိုင်းနာတို့ဘာလို့မရှိဘူးလားဗျာဒေသခံတွေကအကုန်မရောက်မဖြစ်ဘူးကျွန်တော်ကိုယ်ကတိုင်တယ်ကျွန်တော်ကိုယ်တိုင်ပဋိယုတ်တက်တိုင်ကြီးပဲမနေ့ကပဋိယုတ်တစ်ခါဆင်းဖန်တယ်ဆင်းဖန်တဲ့ခါကျတော့ဘာမှမရှိသေးရတော့ဒီကနေ့ပတ်စံမှာအပြည့်ပြည့်ပြောင်းသွားကြမှာလို့ လို့ဆ
ိုတော့အရေးယူအဲ့ဒီတက်တော်ကောင်းနေရအရေးကနေ့ထိအရေးယူခံရတယ်ဆိုတာမရှိသေးဘူးပေါ့
ဘာမှမရှိဘူးအဲ့တက်တော်ကောင်းဒီဥယျာမှာအဲ့ကျောင်းထားဒီမှာ4ယောက်ရှိတယ်အဲ့ဒီကောလှုပ်ရှားတာပေါ့ဘာလို့ဒီကြီးဘာမှပြောလို့မရဘူ
းဟုတ်ကဲ့
ကျွန်တော်ဆိုရင်ဒါအမုန်းခံကျွန်တော်ဆိုရင်ဒါအမုန်းခံအတိုင်းဆုံးမကြောဆိုရင
်ဟုတ်ကဲ့ဟုတ်ကဲ့ကိုမရောကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးနွေးပေးတာဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံထဲမှာခီးသွားတယ်ဆိုရင်လည်းနယ်တွေရောက်တယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်အပါဝင်ပေါ့တောင်ကုန်းနေရာဆိုလို့ရှိရင်များသောဖြင့်တစ်တော်တွေပြုံးတိပြီးတော့ကဒုံးတွေဖြစ်နေကြတာအများစုတွေ့ရတယ်ဆိုတော့တစ်တော်ပြုံးတိမှုဟာတော်တော်လေးကိုစိုးစိုးဝါးဖြစ်နေတယ်ဆိုတော့ဒါသိတာပါတယ်ကျွန်တော်ဦးဝင်းမျိုးသူကိုလေလိုက်ပေါ်ပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးမျိုးသူရဲ့ဒီတစ်တော်ဦးစည်းရာရှိတွေအကျင့်ပြတ်ခြားစားတဲ့အကြောင်းကတော့စောစောဆွေးနွေးသွားတဲ့အထက်မှာဟိုပါပေါ့ကိုမင်းအောင်ဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်နောက်ပြီးတော့အခုသောရရှင်နေစာရေးပြီးတော့ကျွန်တော်တို့ရှိကိုဝင်ဆွေးနွေးကြတဲ့အထက်မှာလည်းပါပါတယ်ဆိုတော့တရားကတော့ဟိုဦးမျိုးသူကတစ်တော်ဦးစည်းဌာနမှာလည်းလုပ်ခဲ့ဖို့တော့ဘလောက်ထိများကြေကြေပြန်းပြန်းဖြစ်နေသလဲအကျင့်ပြတ်ခြားစားမှာဘလောက်များကြေကြေပြန်းပြန်းဖြစ်နေလဲပါ
အဲတိုင်းမှာဒီကူရီတော့ရှိမှာပေါ့ဗျာဒါမြင်လို့မရပါဘူးတို့လည်းချိန်ထဲမှာဒီကျွန်တော်ပြင်ပါလေဦးသေးရင်ဆိုရလက်တဲ့တည်းရောအခုဒီကျွန်တော်ဒေါန်ဆန်းစုကြည်တက်လာတဲ့ဒီဆိုရလက်ထက်မှာရောကျွန်တော်ဦးစန္ဒအနေနဲ့ကတော့ဒီဥလီစုံမိုးရေးကိုအရင်အတည်းပို့လို့လာတယ်ပို့ပြီးစစ်တွေဆန်းလာတယ်အောက်တီတင်းကြလို့တာလည်းဒါဆောင်ရွက်ချက်တစ်ခုနေနဲ့ကျွန်တော်မြင်နိုင်ပါတယ်တို့လည်းပဲလုံးဝဒီအောက်တီလိုက်စားမှုအောက်တီမှာကြောက်သွားမှုဆိုတော့ကျွန်တော်တိုင်းပြည်မှာအချက်လက်တွေအများကြီးရှိတယ်အဲ့တော့အခုဒီလိုက်စားမှုဖြစ်တဲ့နေရာမှာလည်းချို့ကတကတရေဝင်ဝင်နဲ့ကျွန်တော်ဖမ်းကျင်နဲ့တရေဝင်ဥပဒေစိုးမိုးရေလုံးချင်တဲ့ဝင်နေနေလည်းအများကြီးရှိပါတယ်။တို့လည်းတို့မလုံနိုင်တဲ့ကိစ္စကပါလဲဆိုတော့တော့တိကျဒီဟာယူတရားရုံးရဲ့ကျုံးကိုဆွဲပြီးကျင်မယ်ဆိုရင်မှလက်ရှိတတော်ဥပဒေတွေကအပြော့နေတာတော့တရားရုံးတော့နော်သူလည်းဆက်ဆက်နေတဲ့ဌာနဆိုင်ရာဖွဲ့စည်းတွေကလည်းဒီပေါ်မှာနော်တိတ်ပြီးတော့တရေဝင်ဝင်ထားလို့တင်းနေတယ်မလုံတဲ့ခါကျတော့ဖမ်းတာဖမ်းတယ်နော်နောက်ပြန်တော့လည်းအဲ့လူတွေကကုန်လွတ်သွားတာပဲဆိုရက်ခရော်နဲ့ဒါဥပဒေစိုးမိုးရေးလိုရတဲ့တတော်ဝင်နေတဲ့တွေကအရန်ကိုခက်ခဲပါတယ်
ဆရာမကြီးတော့ဒေဝီတန်စင်လေးလိုက်မှပြန်ရောက်လာပြီဆိုတော့ကျွန်တော်ဒေါ်လေးကိုပဲထပ်ပြီးတော့လေးလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါ်လေးအဲ့တော့
စိုးစို
းပြောနေတဲ့စကားကလည်းဟိုကောင်းကင်းရောက်မှပြတ်သွားသလိုဖြစ်နေတော့ကျွန်တော်တို့လည်းအချိန်ရသေးမရတော့10မိနစ်တောင်မရှိတော့ဘူးဖြစ်သွားတယ
်
ဆိုတော့ဒေါ်လေးအဲ့တစ်တော့ပြုံးနေမှုဟာတာရင်နဲ့ပတ်သက်ပြီးတော့အဓိကလှုပ်ဆောင်ခြင်းနဲ့အချက်တွေပြည်သူရောအစိုးရရောပေါ့နော်အဲ့လိုရင်းတူရှင်လေးကျွန်တော်တို့စက္ကန့်40လောက်ပြောပြပါလား
ဟုတ်ကဲ့ဒီနားမေးတဲ့ဟာနဲ့ဆိုလို့ရှိရင်ဒေါ်လေးတို့ကအခုဒီတတော်ဘက်မှာတော့ဒေါ်လေးတို့ဒီတဘာဝနဲ့တရားစာကဌာနဟိုရင်းဖြစ်တယ်ဆိုထင်တယ်ဒီအားနေတယ်ပေါ့နော် law enforcement အားနေနေတယ်နော်အဲ့တော့ဒေါ်လေးတို့ကတော့အခုတတော်အစံဝါကိုစိုက်ဖို့ဒေါ်လေးတို့ဒီမြမအသိအောင်ခွင့်ရကနေပြီးတော့ဒါအားပေးနေပါတယ်ဘာကြောင့်လဲဆိုတော့ဒါကအောက်ခြေမှာရှိတဲ့လူတွေရဲ့ဒီကိုရင်ပေါ့ sustainable development လို့ခေါ်မှာပေါ့ real livelihood အတွက်ပေါ့နော်ဒေါ်လေးတို့ဒါကိုတင်နန်းနေနော်နောက်တော့ဒီပွဲတွေမှာဒီဝါနဲ့လောက်တဲ့ပစ္စည်းတွေကိုဒီအခြေခံအခြေရောက်အောင်လို့ဒေါ်လေးတို့ဒါတွေကိုလုပ်ပေးနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျာဦးဝင်းမျိုးသူရောနောက်ပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရော Facebook ကနေပြီးတော့ဝင်ဆွေးနွေးကြတဲ့သူတွေရောနောက်ကျွန်တော်တို့ comment တွေကိုမဖတ်မခင်နိုင်တဲ့အတွက်လည်းကောင်းမှာအပ်ပါတယ်နောက်တစ်ပတ်မှကျွန်တော်တို့ထပ်ဆုံကြပြပါမယ်နော
်ရာသီဥတုဖောက်ပြန်မှုကိုဓာတ်ရဲ့အကျိုးသက်ရောက်စေတဲ့တစ်တော်ပြုံးတိမှုကိုဘယ်လိုဟန့်တားကြမလဲဆိုတဲ့ခေါင်းစဉ်နဲ့ကိုဇော်ဝင်းလိုင်ဦးဆောင်ဆွေးနွေးထားတဲ့အင်္ဂါညဓာတ်ရိုက်လေဆိုင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါဒီကနေ့မနေ့ပိုင်းမှာဆက်ချုပ်ရင်းမှုကြောင့် Facebook ဓာတ်ရိုက်ထုတ်လွှင့်မှုအစီအစဉ်တွေအဆင်မပြေဖြစ်ခဲ့ရတဲ့အတွက်အနုညွတ်တောင်းပန်အပ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ။
American သမ္မတ Donald Trump နဲ့ Korea Democratic ပြည်သူ့သမ္မတနိုင်ငံ DPRK ဥက္ကဋ္ဌ Kim Jong Un နှစ်ဦးရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲကိုဂျွန်လ12ရက်နေ့ကစင်ကာပူနိုင်ငံမှာကျင်းပခဲ့တာပါ။ခေါင်းဆောင်နှစ်ဦးဟာကိုရီးယားကျွန်းဆွယ်မှာရေရှည်ခိုင်မာတဲ့ငြိမ်းချမ်းရေးဘယ်လိုတည်ဆောက်မလဲဆိုတာဆွေးနွေးခဲ့ကြပါတယ်။သူတို့နှစ်ဦးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာမြောက်ကိုရီးယားကိုသမ္မတ Trump ကလုံခြုံရေးအာမခံချက်တွေအခိုင်အမာပေးခဲ့တယ်လို့ဥက္ကဋ္ဌကင်ကလည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ရှော့ချရေးအပြည့်အစုံဆောင်ရွက်မဲ့အပေါ်သူ့ရဲ့တည်တံ့ခိုင်မာတဲ့တန်ထိတ်တန်ကိုထပ်လောင်းအတည်ပြုခဲ့ပါတယ်။နာမည်နဲ့တကွဖော်ပြထားပြီးသားသူတွေနေရက်ပြန်ပို့ရေးအပါအဝင်ကြန့်ရှိနေတဲ့စစ်တုံ့ပန်းတွေကျန်းမာရေးကောင်းမွန်ဖို့နဲ့တာဝန်ထမ်းဆောင်နေခြင်းပျောက်ဆုံးနေသူတွေရှာဖွေရေးဆောင်ရွက်ဖို့
American and North Korea comes out not alone, could he be get about it? Put to a top young lady, Jinja Japa, Chatrigu, a Pierwa, sortly, a counter probably, comes out not oo, the board to me get about it. Dabbing, take the sooner way yellow trigu, a counter probu, American and Jai Winji, Mike Pompeo, ne, Tune Sintu, North Korea, Sinny Yashiji, Uru, Usame, now set to a dress on sooner way to go, then like the mia, a sauce on Jimbabule, the Mara Trenyo, Okata Gima, Ama can get about it.
We dream of a future where all Koreans can live together in harmony.
Korea Lumio along the Hazada Shishi to the Guani Tiny and Nagat Generoma Emadi Shivare, Midazu Piane Pansi Che, Say Mount Lugo Mount Hogi, Yenye Leon Sanjin Lare Sure Nolinja De, Piane Mupolare, Emadi Generoma Shivare, the Lotabare Nagaha, Generori Lelam Media Chain Boundary Machinivare.
A coolo, the Maiwin Swinuwegu, Kakere Lungans in Yet Canau Sapi, the Mara Trangap Yobare. သူအနေနဲ့အပြစ်အဝါတတိထားပေမယ့်ငင်းရဲရဲ့အတွက်စူးစမ်းအားထုတ်မှုဟာအမြဲတန်ဖို့ရှိကြောင်းနဲ့အထူးသဖြင့်အခုလိုမြောက်ကိုရီးယားကိစ္စမှာပိုးပြီးအကျိုးရှိတယ်လို့သမ္မတကအလေးပေးပြောဆိုခဲ့ပါတယ်။အတိတ်ကာလဟာအနာဂတ်ကိုမဖြစ်မနေသတ်မှတ်တယ်ဆိုတာမဟုတ်ကြောင်းမနေ့ကဖြစ်ခဲ့တဲ့သဘောထားကွဲလွဲမှုဟာမနေ့ပြန်မှာစစ်ပွဲဖြစ်ရမယ်ဆိုတာမျိုးမရှိကြောင်းသမ္မတထွန်းကပြောပါတ လက်တွေဟာအကန့်အသတ်မရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ကုန်သွယ်ရေးအရာလက်ခံကြိုးဆိုမှုတွေနဲ့အတူကျန်းတဲ့ကမ္ဘာအတိုင်းဝိုင်းနဲ့ချိတ်ဆက်ပေါင်းစည်းမှုတွေရှိလာမှာဖြစ်တယ်လို့သမ္မတကဆိုပါတယ်။ဥက္ကဋ္ဌကင်အနေနဲ့သူ့ပြည်သူတွေအတွက်အမခန့်ထူးခြားကောင်းမွန်တဲ့အနာဂတ်ကိုအမိအယဖမ်းယူဖို့အခွင့်အလမ်းတွေရှိနေကြောင်းသမ္မတထရန့်ကပြောပါတယ်။ညီသူမဆိုစစ်ပွဲကိုဖန်တီးနိုင်ပေမယ့်အလွန်ရဲဆွမ်းတတ္တိရှိသူတွေသာငြင်းကြဲရရဖို့ဆောင်ကျဉ်းနိုင်ကြောင်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်။ဗုဒ္ဓဟူးနေ့မနေ့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ရှင
်။အမေရိကန်နိုင်ငံထဲမှာတရားဝင်ရွှေ့ပြောင်းနေထိုင်သူတွေကိုအရေးယူခြင်းနဲ့ဆိုရင်သူတို့စီကကလေးငယ်တွေကိုအဝေးမှာရွှေ့ထားရမှာဖြစ်ပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အင်ကာနဲ့ဝါရှင်တန်ဒီစီကအငယ်စားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာသမ္မတထရမ့်ကမင်းကွန်းမှာအခုလိုပြောတာပါ။နိုင်ငံတွင်းတရားဝင်ဝင်ရောက်လာသူတွေရဲ့ကလေးငယ်တွေကိုသူတို့ရဲ့မိဘတွေတခြားအရွယ်ရောက်ပြီးသားအတူလာသူတွေနဲ့တခြားခွဲထားတဲ့ Trump အစိုးရအဖွဲ့မူဝါဒနဲ့ပတ်သက်ပြီးဝေဖန်မှုတွေတိုးလာတာကိုသမ္မတကဆက်ပြီးခုခံပြောဆိုနေတာဖြစ်ပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကြံပေးပုဂ္ဂိုလ် Christine Bugner ဟာမြန်မာနိုင်ငံတွင်းကနိုင်ငံတကာအအောင်ဆက်နေတဲ့ရခိုင်ပြည်နယ်အရေးပေါ်ဝင်စစ်ဖြစ်ပွားနေစဉ်ကချင်ရှမ်းဒေသတွေကပြဿနာတွေနဲ့ကြုံတွေ့နေရတဲ့နိုင်ငံရေးစိန်ခေါ်မှုကြက်တဲတွေလူခွင့်အခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဘက်ကနေပေါင်းကူတရားအသွင်နှိမ့်နှိုင်းဖြေရှင်းပြီးဖြေရှားသွားမယ်လို့အင်ကာနေမှာပြောကြားလိုက်ပါတယ်။ဒါအပြင်နေပြည်တော်မှာကုလသမဂ္ဂအခြေစိုက်ရုံးခန်းဖွင့်ပြီးမြန်မာရေးထဲထဲဝင်ဝင်လေ့လာဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ရုရှားဟာကမ္ဘာဖလားဘောလုံးပွဲအသုံးချပြီးသူ့ရဲ့လူခွင့်ချိုးဖောက်မှုတွေကိုဖုံးကွယ်နေတဲ့အတွက် FIFA ကမ္ဘာဖလားဘောလုံးဖွဲ့ချုပ်နေတဲ့အခုလိုအချိန်မှာရုရှားရဲ့လူခွင့်ချိုးဖောက်မှုတွေကိုပြောင်းလဲအောင်လုပ်ဖို့အတွက်လူခွင့်ရဲ့လှုပ်ရှားမှုအဖွဲ့တွေကတိုက်တွန်းနေပါတယ်။ရုရှားမှာကျင်းပတဲ့ကမ္ဘာဖလားအုပ်စုပွဲစဉ်တွေရဲ့ဂျွန်ဆက်ကိုရဲ့ကစားခဲ့တဲ့အသင်းတွေထဲမှာစနီဂါတိုင်းကပိုလန်ကို2-2နဲ့အနိုင်ရခဲ့ပါတယ်။ရုရှားနဲ့အီဂျစ်ပွဲမှာတော့ရုရှားကအီဂျစ်ကို3-2နဲ့အနိုင်ရတာပါ။ဂျွန်လ20ရက်နေ့မှာကစားကြမဲ့ပွဲတွေထဲမှာတော့အုပ်စု B ကပေါ်တူဂီနဲ့မော်ရိုကိုအုပ်စု A ကဥရုဂွေးနဲ့ဆော်ရီအာရေဗျအုပ်စု B ကအီရန်နဲ့စပိန်တင်းတို့ကစားကြမှာဖြစ်ပါတယ်
။ကျေးဇူးပါရှင်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မွန်ဖြစ်ပြီးအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်။မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများတစ်ဆင်အောင်ပါ။
This program has come to you from the Voice of America, Washington.